Welcome to the Voice of America in Burmese.
Ningala nya cha ma do ta shin mya shin. American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ် March 24ရက်ပို့ထုံးနေ့ညဖက်4:20အစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ1925 30နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျမနောင်လောပါအခုညပိုင်းအစီအစဉ်တွေကိုတင်ဆက်သွားမှာပါ။မြန်မာလူခွင့်ရေးအခြေအနေကိုမြန်မာအရေးကုလလူခွင့်ရေးကောင်စီကကန့်ကွက်သူမရှိအတည်ပြုလိုက်ပါပြီ
Before and after the military coup. The EU condemns in the strongest terms the coup and stands with the people of Myanmar who are defending their democracy.
EU ကုလအထူးကိုယ်စားလှယ်ကပြောသွားတာပါရှင်နောက်ပိုင်းမှာအပြည့်ဆုံးကြားကြမှာပါဒါအပြင်ဒီကနေ့ဖမ်းဆီးခံဆန္ဒပြသူ600လောက်အင်းစိန်ထောင်ကပြန်လုလာတဲ့တဲ့င်းလုံခြုံရေးသက်သားတချို့အသက်ခံရတဲ့ဒေတာအနည်းတစ်ဝိုက်မှာဖန်ဆီးမှုတွေရှိနေတဲ့အတွက်လူတွေထွက်ပြေးနေရတဲ့တဲ့င်းနဲ့တခြားတဲ့င်းပြေးဖို့ချက်တွေကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဥကျော်ဆန္ဒရဲ့မြန်မာအရေးတုံ့တက်ချက်နဲ့အားကစားကဏ္ဍတွေကိုထုတ်လွှင့်သွားမှာပါ။ဒီလိုတဲ့င်းဆောင်မတွေမတိုက်ခင်ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့င်းတွေကိုတော့ကိုသားညုံနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်ကနေပြီးတော့မြန်မာအရတားအစုအယောက်ကိုဖြုတ်ချတဲ့ပေါ်အပြင်းထန်ရှုံချထားတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီဆုံးဖြတ်ချက်မူကြမ်းကိုကောက်ကတူမရှိမဲမခွဲပဲနဲ့လူခွင့်ရေးကောင်စီကနေပြီးတော့တဏီတဲ့ဆုံးဖြတ်တည်ပြုလိုက်ပါတယ
် I see none May I take it that draft proposal L21 Rev 1 as orally revised may be adopted
ဒီပေါ်ချင်းညင်ညာပြီးတော့လွှတ်တော်ကိုပယ်ဖြတ်တာသမရဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်အစိုးရခေါင်းဆောင်ပိုင်းတွေနိုင်ငံရေးသမားတွေသတင်းသမားတွေအရက်ဖက်လူမှုအဖွဲ့အစည်းအသီးသီးကပုဂ္ဂိုလ်တွေကိုမတရားဖမ်းဆီးထားတဲ့အပေါ်မှာလဲကုလသမဂ္ဂလူခွင့်ရေးကောင်စီကအပြင်းထန်ကန့်ကွက်ရှုတ်ချထားပါတယ်ညီမျှစွာဆန္ဒပြသူတွေကိုအကြမ်းဖက်ပစ်ခတ်တပ်ဖြတ်နေတာသတင်းမီဒီယာတွေကိုပိတ်ဆို့ကန့်သတ်တာအင်တာနက်ဖြတ်တောက်တာစတဲ့လွတ်လပ်ခွင့်ထိပါတဲ့ကိစ္စတွေပေါ်မှာလည်းအလွန်တရာစိုးရိမ်နေကြောင်းဒီဆုံးဖြတ်ချက်မှာပါရှိပါတယ်။ဒီဆုံးဖြတ်ချက်မူကြမ်းကို EU ဥရောပသမဂ္ဂကအစိုးပြုတင်သွင်းခဲ့တာဖြစ်ပြီးတော့ဒီကနေ့လူခွင့်ကောင်စီစည်းဝေးမှာဒီဆုံးဖြတ်ချက်မူကြမ်းကိုကန့်ကွက်သူမရှိဘဲနဲ့အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကနိုင်ငံခြားရေးဌာနအရာရှိတူကနေပြည်တော်ကနေပြီးတော့ online ကတဆင့်ဒီစည်းဝေးမှာဆွေးနွေးပါတယ်။ဒီဆုံးဖြတ်ချက်ဟာနိုင်ငံရေးပြောကပါပြီးတော့လွတ်လပ်မျှတမှုမရှိဘဲနဲ့မခိုင်လုံတဲ့အချက်လက်တွေကိုကူကားအခြေခံတယ်လို့ဆိုရတယ်။ဒါကြောင့်မလို့ဒီဆုံးဖြတ်ချက်ကိုမြန်မာဘက်ကလက်မခံဘူးလို့သူကညှင်းဆူထားပါတယ်။ဒီသတင်းနဲ့ပတ်သက်လို့အသေးစိတ်ကိုတော့နောက်ပိုင်းသတင်းဆောင်မှမှာအပြည့်စုံနားဆင်နိုင်ပါတယ်။ဒီကနေ့တနင်္ဂနွေလုံးအတိုင်းတာနဲ့ဆရာနာရှင်ကိုအတန်တိတ်ကန့်ကွက်ဆန္ဒပြကြဖို့အစောပိုင်းနှိုးဆော်ခဲ့ကြတဲ့အတိုင်းပဲရန်ကုန်မန္တလေးလိုမြို့ကြီးတွေပြင်နိုင်ငံတစ်ခွားမှာရှိတဲ့ဒေသအနှံ့မှာပါအတန်တိတ်သပိတ်တွေကိုတကြီးသေးဆင်နွှဲခဲ့ကြပါတယ်။မျိုးရော်တွေမှာပုံမှန်ပြန်ဖြစ်နေပြီလို့စစ်ကောင်စီကပြောဆိုနေတာကိုခြေပြတ်တဲ့အနေနဲ့ဈေးတွေ၊ရုံတွေ၊စီးပွားရေးလုပ်ငန်းတွေပိတ်ပြီးတော့လမ်းမတွေပေါ်မထွက်ပဲနေကြတာလို့လှုပ်ရှားမှုမှာပါဝင်သူတွေကပြောပါတယ်။ရန်ကုန်မန္တလေးနေပြီးတော့မုံရွာ၊ပဲခူး၊ပသိမ်၊ပိတ်၊ကလေး၊မြကြီးနား၊ပြင်မနာတောင်ကြီး၊ကလောစတဲ့မြို့ကြီးတွေမှာဈေးတွေပိတ်ထားတယ်လို့ပဲဈေးဝယ်စင်တာနဲ့အရောင်းဝယ်လုပ်ငန်းတွေအတော်များများလည်းပိတ်ထားပါတယ်။ဒါ့အပြင်ဖက်အံ၊ကံပက်လက်၊မုဒုံ၊ပကံနဲ့တိုင်းလုံမျိုးတွေမှာလည်းဒေသခံတွေကအိမ်ပြင်မထွက်ကြပါနဲ့အတန်တိတ်သပိတ်လုပ်ကြပါတယ်။စကိုင်းတိုင်းကတာနဲ့မန္တလေးတိုင်းမြင်းငယ်မျိုးတွေမှာတော့အရင်နေ့တွေကလိုမျိုးလမ်းလျှောက်ချီတက်ဆန္ဒပြသူတချို့ရှိပါတယ်။မန္တလေးမြို့အောင်ပင်လယ်ရမှာတော့မနေ့ကစစ်တပ်ကပစ်ခတ်လို့တည်ဆုံသွားတဲ့အသက်9နှစ်အရွယ်မခင်မျိုးချစ်ရဲ့စာပနာကိုဒီကနေ့ကျင်းပပါတယ်။စစ်ကောင်စီရဲ့လက်နက်ကင်တွေကနေအိမ်တွေအထိကိုလာရောက်ပစ်ခတ်သွားတာလို့မိသားစုကပြောပါတယ်။စစ်တပ်နဲ့ရဲတပ်ဖွဲ့တွေရဲ့နှိမ်နင်းမှုတွေအတွင်းတည်ဆုံခဲ့ရသူတွေထဲမှာမခင်မျိုးချစ်ကတော့အသက်အငယ်ဆုံးဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံရသူတွေတဲကအယောက်600ဝန်းကျင်ကိုဆွေးထုတ်ရေးကောင်စီကဒီကနေ့မှပြန်လွှတ်ပေးပါတယ်။ဒီကနေ့လွတ်မြောက်လာသူတွေတဲမှာဖေဖော်ဝါရီလ29ရက်နေ့ကသတင်းယူရင်းနဲ့ဖမ်းခံခဲ့ရတဲ့ AP သတင်းဌာနကဓာတ်ပုံသတင်းတောက်ကုသိန်းစော်လည်းပါပါတယ်။သတင်းတောက်ကုသိန်းစော်ကို905ကကြီးနဲ့ဆွတ်ဆူထားတဲ့အမှုကိုတရားလိုကရုပ်သိမ်းလိုက်တာကြောင့်အခုလိုပြန်လည်လွတ်မြောက်လာတာလို့ရှိနေတွေကပြောပါတယ်။905ကကြီးနဲ့တရားဆွတ်ဆူခံထားတဲ့အခြားသတင်းတောက်10ယောက်နဲ့ထိသိမ်းခံထားသူသတင်းတောက်20ဦးထက်မနည်းကိုတော့ပြန်လွှတ်ပေးတာမရှိသေးပါဘူး။ဒီကနေ့မှာဒီကိုသိန်းစော်အပါအဝင်မတ်လ3ရက်နေ့နောက်ပိုင်းဖမ်းဆီးခံရသူ600ကျော်ကိုအစ်စိန်ထောင်ကနေပြီးတော့တပ်ဆိုင်ရာရဲစခန်းတွေကိုပို့ဆောင်ပေးပြီးခံဝင်နဲ့လွှတ်ပေးခဲ့တာဖြစ်တယ်လို့အကျိုးဆောင်ရှိနေတွေကပြောပါရတယ်။လူမြောက်လာတဲ့အထဲမတ်လ3ရက်နေ့ကတံမွေမြို့နယ်ထဲမှာဖမ်းခံခဲ့ရတဲ့လူငယ်300ကျော်ပါဝင်ပြီးတော့လှိုင်းသားရစမ်းကြောင်းလှိုင်းနဲ့ရန်ကုန်မြို့နယ်တွေကလူငယ်တွေတက္ကသိုလ်ကျောင်းသားတွေလည်းပါကြပါရတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆာစုကြည်ရဲ့ယုံကျင်းကိုတော့ဧပြီလ1ရက်နေ့ထပ်မံရှုဆိုင်လိုက်တယ်လို့သိရပါရတယ်။ပုံမှန်ရုံထုတ်ဆစ်ဆေးဖို့တရားစုကြီးကတတ်မှတ်ထားတဲ့မတ်လ24ရက်နေ့မှာဒီနေ့မှာသူ့ကိုဘာကြောင့်တရားရုံးမထုတ်နိုင်လဲဆိုတာတိတ်တိတ်ကိုယ်ကမရှိပါဘူး။ပြီးခဲ့တဲ့တစ်ခေါက်ရုံချင်းတုန်းကတော့ online ကနေကြားနာဆစ်ဆေးဖို့ internet မရတာကြောင့်ရွှေ့ဆိုင်းရတယ်လို့အကြောင်းပြပါရတယ်။ဒေါ်ဆန်းစုကြည်ရဲ့အမှုကိုအဓိကလိုက်ပေးမဲ့ရှင်နေဦးခမောင်စောအနေနဲ့အခုချိန်ထိရှင်နေပါဝါလွှဲတာလက်ခံမရသေးပေမဲ့ သူ့ရဲ့လက်ထောက်ရှိနေတဲ့ဦးပါဝါလွှဲစားဖို့လက်ခံရထားပါတယ်။လက်တလောအဖြစ်ဒေါ်ဆန်းစုကြည်ကိုပြစ်မှုဆိုင်ရာပုံမှန်၄ခုနဲ့တရားဝင်တင်ထားပြီးတော့နောက်ထပ်ပြစ်မှုဆိုင်ရာဆွဲချက်တွေထပ်တိုးလာနိုင်မယ့်အလားအလာရှိတယ်လို့ဒေါ်ဆန်းစုကြည်ရဲ့ရှင်းလင်းဖြစ်သူဦးခမောင်စောက VOA ကိုပြောထားပါတယ်။တရားမဝင်တဲ့လမ်းလျှောက်စကားပြောချက်တွေအသုံးပြုတာနောက် COVID-19 ကာယရောဂါဆိုင်ရာကန့်သတ်တားမြစ်ချက်တွေကိုချိုးဖောက်တာတွေနဲ့ဆွဲချက်တင်ထားတာပါ။ဒါပေမဲ့လည်းစီးပွားရေးလုပ်ငန်းရှိသူဖြစ်တဲ့ဦးမောင်ဝေးရဲ့ထွက်ဆိုချက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့ရဲ့ထွက်ဆိုချက်တွေပေါ်မှာတည်ပြီးတော့ဒေါ်ဆန်းစုကြည်ပေါ်မှာအခက်တိလဲစားမှုပုံမှန်တွေထပ်တိုးလာနိုင်ခြေရှိပါတယ်။ဒေါ်ဆန်းစုကြည်ကိုအမေရိကန်ဒေါ်လာငွေချေးနဲ့ရွှေသားတွေပေးခဲ့တယ်ဆိုပြီးတော့ဦးဖြိုးမင်းသိန်းကထွက်ဆိုတာဒေါ်လာငွေသားတွေကိုယ်တိုင်ပေးခဲ့တယ်ဆိုပြီးတော့ဦးမောင်ဝေးကထွက်ဆိုတာတွေကိုစစ်ကောင်စီသင်းသာရှင်းလင်းပွဲတွေမှာထုတ်ပြန်ခဲ့ပါတယ်။ဒေါ်ဆန်းစုကြည်ကိုနောက်ထပ်ပြစ်မှုပုံမှန်တွေတက်ပြီးတော့စစ်တပ်ကတရားစွဲနေတဲ့အပေါ်မှာအမေရိကန်ပြည်သူအနေနဲ့စိတ်အနှောက်အယှက်ဖြစ်ရတယ်လို့မတရားဖန်ဆီးထားတဲ့နိုင်ငံရေးခေါင်းဆောင်အားလုံးကိုပြန်လွှတ်ဖို့တောင်းဆိုတယ်လို့အမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်ပါတယ်။ဒေါ်ဆန်းစုကြည်အပေါ်မှုတွေဟာစစ်ကောင်စီအနေနဲ့အားလားယူနိုင်ဖို့အတွက်ဟန်ပြမှုဆင်နေတာဖြစ်တယ်လို့လည်းမြန်မာလူခွင့်ရေးဆိုင်ရာကုလသမဂ္ဂထူးခုစလေတောမ်အန်ဒရူးစ်ကတုံ့ပြန်ထားပါတယ်။
ဒီရေမရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပေါ်ဒူနေညပိုင်း VOA American တန်ရဲ့ထိတ်တဲရသတင်းတွေကိုဆက်ကြော်ပြနေပါတယ်။ American နိုင်ငံကြီးဝန်ကြီးအနေနဲ့အာရှဒေသပြည်ဥရောပကိုခီးစက်နေနေရမှာသမ္မတဂျိုးဘိုင်ဒန်ဆိုရလက်ထက်မဟာမိတ်ပြန်တည်ဆောက်သွားရေးမေးခွန်းကို Brussels မြို့တော်မှာပြောဖို့ရှိနေပါတယ်။ဘိုင်ဒန်ဆိုရလက်ထက်ပထမဆုံးအဆင့်နဲ့အရာရှိအဖြစ်ဒီပတ်ထဲဥရောပခီးစဉ်မှာ EU ဥရောပသမ္မတဌာနချုပ်အခြေဆိုင်ရာ Brussels ကနေဝန်ကြီး Anthony Blinken အနေနဲ့အရင်သမ္မတဒေါ်နယ်ထရမ့်ရဲ့အမေရိကန်သားပထမမူဝါဒကိုပြောင်းပြီးအခုလိုမဟာမိတ်တွေနဲ့ပြန်တွေ့လို့ဖို့ဒီနေ့ပြောမှာဖြစ်ပါတယ်။ဝန်ကြီးဘလင်ကန်ရဲ့အခုမေးခွန်းပြောတာကနေတိုးမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ဝန်ကြီးဆင့်စီဝေနှစ်ရက်ကြာကျင်းပပြီးမှဖြစ်လာတာပါ။ဒီနေတိုးစီဝေတို့ကလည်းဘလင်ကန်အနေနဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကနိုင်ငံခြားဝန်ကြီးတချို့နဲ့တိတက်စီစီဝေကျင်းပမှာတွေ့ဆုံခဲ့ပါသေးတယ်။ဒါအပြင်ဒီနေ့မှလည်းတူရကီနိုင်ငံကြီးဝန်ကြီးမဲဘတ်ကာဗူဆိုဂလူးနဲ့တည်ထောင်ခြင်းနောက်အက်စတိုနီးယားလက်ဗီယာနဲ့လီသူဝေးနီးယားနိုင်ငံကြီးဝန်ကြီးတွေနဲ့လည်းပေါင်းတွေ့ကာဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဘွန်ဒါလီယန်နဲ့ EU နိုင်ငံကြီးမူဝါဒအကြီးအကဲဂျိုးဆက်ဘော်ရဲလ်တို့နဲ့လည်းတရားစီတွေ့ဆုံဖို့ရှိပါတယ်။မနေ့ကတော့ဝန်ကြီးဘလင်ကန်ကနေတိုးမဟာမိတ်တွေနဲ့ပထမဆုံးနဲ့ရှေ့တန်းကြဆုံမဟာမိတ်ဖြစ်အောင်ပြန်တည်ဆောက်သွားဖို့ဆန္ဒရှိထားတယ်လို့သတင်းတောက်တွေကပြောခဲ့ပါတယ်။အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲမှာအမေရိကန်ဘက်ကရေချောင်းအပြင်လေချောင်းအင်အားတွေပါစချလာနေပြီလို့သုံးသပ်သူတွေကဆိုပါတယ်။အမေရိကန်နိုင်ငံကြီးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတွေရဲ့အာရှဒေသခီးစဉ်အပြီးမှာဖြစ်လာတဲ့တောင်တရုတ်ပင်လယ်ပြင်တဲ့လေချောင်းအင်အားတိုးလာတာဟာတရုတ်ရဲ့အင်အားချဲ့ထွေမှုကိုအလျင်မြန်အသေးစိတ်စောင့်ကြပ်နိုင်မှုဖြစ်တယ်လို့ဒေတာတွင်ကြန့်ကျင်သူတွေကယူဆပါတယ်။အခုလိုလေရင်တွေချထားမှုကြောင့်ပိုက်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်တွင်စစ်သည်မော်တွေသွာလာမှုပေါ်ပိုတိတိတတစောင့်ကြည့်သွားနိုင်ပေမဲ့တရုတ်နယ်တင်မာမှုကိုတော့ပိုဆိုးသွားစေလိမ့်မယ်လို့သုံးသပ်သူတွေကထောက်ပြကြပါတယ်။လေရင်တွေတဘာဝအရတင်မော်တွေထက်ပိုများများစောင့်ကြည့်နိုင်ပြီးသူတို့လှုပ်ရှားတွေကိုလည်းပိုများများပြအောင်လုပ်နိုင်စွမ်းရှိတယ်လို့ဒီသုံးသပ်သူတွေကပြောပါတယ်။လေရင်တွေဟာအမြင့်ပြန်ပြီးအပေါ်ကြီးကကြည့်နိုင်တာမို့တင်ပေါ်နဲ့မတူပဲလေလာစောင့်ကြပ်မှုကိုချက်ချင်းပြန့်ပြန့်အလွယ်တကူလုပ်နိုင်တဲ့အားသာချက်ရှိတယ်လို့ဟဝိုင်ပြည်နယ်ဒန်နီယယ်ကေအင်ဒိုရီအာရှပစိဖိတ်လုံခြုံရေးလေ့လာမှုဌာနကပမောက္ခအလက်ဆန္ဒဖူဘင်ကပြောပါတယ်ခင်ဗျာအမေရိကန်နိုင်ငံကော်လိုရာဒိုပြည်နယ်ဘိုးဒါမျိုးကဒီသတင်းပတ်ချက်ကြေခတ်မှုအတွင်းတန်တရားရှိထားသူရဲ့နောက်ခံသမိုင်းကြောင်းကိုအာဏာပိုင်တွေကစစ်ဆေးနေပါပြီဒီပတ်ချက်ကော်လိုရာဒိုပြည်နယ်ကုန်းဆုံဆိုင်တစ်ခုမှာလူ၁၀ဦးကိုပြစ်ဒဏ်ခဲ့တဲ့တန်တရားရှိတရားစွဲထားသူကိုအမေရိကန်ပြည်တော်စုအစင်နဲ့ကော်လိုရာဒိုပြည်နယ်ဆင့်အရာရှိတွေအနေနဲ့ဆိုတဲ့စစ်ဆေးမှုတွေစနေပြီလို့ဆိုပါတယ်။ဒီတနည်းအားတရားခံအာမက်အယ်အလီဝီအယ်လစာဟာတနည်းအားနေကအာဝါဒာမျိုးရှိသူ့နေအိမ်ကနေ15မိုင်ကျော်ဝေးတဲ့နေရာကကင်းလို့ခေါ်တဲ့ကုန်းစုံဆိုင်မှာဖမ်းဆီးခံခဲ့ရတာပါ။ရဲတွေရဲ့တရားစွဲချက်ထင်မှာတော့သူဖြစ်ခတ်ခဲ့တဲ့နေရာမှာစွန့်ပစ်ခဲ့တဲ့အစေးရောင်ကာကွယ်ရေးအဖွဲ့အင်းကြီး Rifle တစ်လက်နဲ့ Pistol တစ်လက်နောက် ဂျင်းပေါင်းမီနဲ့အင်ဂျီပါဝင်သုံးခဲ့တဲ့ပစ္စည်းတွေကိုတွေ့ရှိခဲ့တယ်လို့ဆိုပါတယ်။ဒါအပြင်ဒီပစ္စည်းတွေတစ်ဝိုက်မှာသွေးတွေအများကြီးကျနေခဲ့တယ်လို့ဒီရဲတရားစွဲချက်ထဲမှာဖော်ပြထားပါတယ်။ဒီတနရတရားခံကိုဖန်ဆီးပြီးမှတော့သူ့ခြေထောက်ကတနက်တရားအတွက်ရဲတွေကစေုံကိုခေါ်သားခဲ့ပါတယ်။အခုပြစ်ဒဏ်မှုမတိုင်ခင်6ရက်မှာတနရတရားခံအလစ်စာအနေနဲ့ Ruger AR-556 ပစ္စည်းတနက်ဝယ်ယူခဲ့တာကိုလည်းကျဲစုံစမ်းစစ်ဆေးသူတွေကဥပဒေကြောင့်မတက်မှထက်သွင်းထားပါတယ်ခင်ဗျ။အိန္ဒိယနိုင်ငံမှာမနစ်ကကိုဗစ်စဖြစ်ပြီးပြင်းပြင်းထန်ထန်လောက်ဒေါင်းခီးသွားပိတ်ပင်မှုတွေချလူတွေကြီးကျယ်ဒုက္ခရောက်ခဲ့တာတစ်နှစ်ပြည့်လာတော့မယ့်အချိန်မှာတချို့အလုပ်ပြန်ရလာပေမဲ့အခုပိုးသစ်ထက်တွေ့ရာအပြင်ဒီနှစ်ထဲကူးစက်မှုနဲ့ပြည်ဆုံးမှုအမြင့်မားဆုံးတွေကိုကြုံခဲ့ပါတယ်။မနစ်မတ်လ25ရက်နေ့မှာဒီပြင်းထန်တဲ့လောက်ဒေါင်းချပိတ်ဆို့မှုကြောင့်အလုံးစုံရမျိုးကြီးတွေကနေကီလိုမီတာတွေရာချီဝေးတဲ့နယ်တွေကိုပြန်ခဲ့ကြတဲ့တန်းနဲ့ချီတဲ့သူတွေလမ်းမှာတောင်းတင်ဒုက္ခရောက်ခဲ့ရကနေအခုတော့အများပြားမြို့တွေကိုပြန်လာပြီးတချို့အလုပ်ပြန်ရနေကြပါပြီ။ဒီကိုဗစ်ကာကွယ်ထိန်းချုပ်ရေးစည်းကမ်းအောက်မှာအလုပ်တွေရဲ့ပို့ဆောင်ဆက်သွယ်ရေးတွေပါပြတ်တောက်ခြင်းနယ်ပြန်သွားတဲ့ရှေ့ပြောင်းလူသားပေါင်း17သန်းကျော်တိရှိခဲ့တယ်လို့အိန္ဒိယအစိုးရမှတ်တမ်းတွေမှာဖော်ပြထားပါတယ်။အခုတော့အိန္ဒိယမှာကိုဗစ် -19 စင်ကော့ကျက်သည့်အဖြစ်20ဗီဇာပြောင်းပို့မျိုးစားတစ်ကိုမဟာရာစတာပြည်နယ်မှာတွေ့လိုက်ကြောင်းအိန္ဒိယကျန်းမာရေးဝန်ကြီးဌာနကဒီနေ့ထုတ်ပြန်လိုက်ပါတယ်။အရင်တုန်းကလည်းပြည်ထောင်ကပို့တဲ့အိန္ဒိယမှာအစောပိုင်းတည်းကစတွေ့ခဲ့ပါတယ်။တစ်ချိန်တည်းမှာလွန်ခဲ့တဲ့24နှစ်အတွင်းပို့တဲ့တွေ့သူ 48,000 ကျော်လာတာမို့မနှစ်လဝင်ပါလာဆန်းပိုင်းတည်းကဆိုရင်တစ်နေ့အတွင်းအများဆုံးပို့တွေ့သူအရေအတွက်ဖြစ်လာကသိဆုံးသူကလည်း295ဦးဖြစ်ဒီနေ့ထက်အများဆုံးနဲ့ထက်ခဲ့ပါတယ်ခင်ဗျ။
ဒီကနေ့ညပိုင်းနောက်ဆုံးရထိတ်တန့်သတင်းတွေကိုကိုသားညုံနဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်။မြန်မာနိုင်ငံမှာဖက်ဒရယ်လက်တရနေ့ကစစ်တပ်ကနေမြန်မာအရက်သားအစိုးရကိုဖျောက်ချတဲ့အပေါ်အပြင်းအထန်ရှုတ်ချထားတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီဆုံးဖြတ်ချက်မူကြမ်းကိုကန့်ကွက်သူမရှိမဲမခွဲဘဲနဲ့လူ့အခွင့်အရေးကောင်စီကနေတညီတည်းဆုံးဖြတ်အတည်ပြုလိုက်ပါတယ်။အပြည့်အစုံကိုတော့ဆက်ပြီးနားဆင်နေမှာပဲရှင်။မြန်မာနိုင်ငံမှာအရေးပေါ်အခြေအနေကြီးညာပြီးတော့လွတ်တော်ကိုပဲဖြတ်သားသမရဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်အပါအဝင်အစိုးရကောင်ဆောင်ပိုင်းတွေနိုင်ငံရေးသမားတွေသတင်းသမားတွေအရက်ဖက်လူမှုအဖွဲ့အစည်းအစည်းကြီးကလူပုဂ္ဂိုလ်တွေကိုမတရားဖန်ဆီးထားတဲ့အပေါ်မှာလဲကုလလူခွင့်ရေးကောင်စီကအပြင်းထန်ကန့်ကွက်ရှုံချထားပါတယ်။46ကြိမ်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီအစည်းအဝေးမှာကမ္ဘာအကြီးအကဲလူခွင့်ရေးအခြေအနေတွေကိုအလေးထားဆွေးနွေးနေကြတာမှာတော့မြန်မာပြည်အရေးကိစ္စကလည်းအဓိကဆွေးနွေးစရာအကြောင်းအရာတစ်ခုဖြစ်ခဲ့ပါတယ်။အဆိုမူကြမ်းတင်သွင်းတဲ့ EU ဥရောပသမဂ္ဂရဲ့ကုလကိုယ်စားလှယ်ကမြန်မာလူအခွင့်အရေးအခြေအနေပေါ်အပြင်းထန်ဆုံးရှုံချတဲ့အကြောင်းအခုလိုတင်ပြခဲ့ပါတယ
်။ Before and after the military coup. The EU condemns in the strongest terms the coup and stands with the people of Myanmar who are defending their democracy. We have witnessed a deeply disturbing death toll and reports of torture and forced disappearances. The Secretary General has underlined that killings
are arbitrary. ဒီကောင်ရဲ့ဒါဆူရောက်ဖေစာပြီးစစ်တပ်ကအာဏာရယူထားတဲ့ပေါ် EU ကအပြင်းထန်ဆုံးကန့်ကွက်ရှုံချပါတယ်။ဒီမိုကရေစီရဲ့ကာကွယ်နေကြတဲ့မြန်မာပြည်သူတွေနဲ့လည်းအတူရပ်တည်နေပါတယ်။စိုးရိမ်စရာကောင်းကောင်းလူတွေတပ်ဖြတ်ခံရတာအချမ်းပန်နေဆက်ခံရတာတွေကိုလည်းတွေ့မြင်နေရပါတယ်။ဆန္ဒပြသူတွေကိုကုလသက်ဖြတ်နေတာမစင်မချင်ဖမ်းဆီးထိန်းသိမ်းနေတာနဲ့နှိပ်စက်ညှဉ်းပန်းနေတာတွေကိုကုလသမဂ္ဂလူ့ကြိုရေးကောင်စီကလည်းစိုးရိမ်ကြောင်းရှင်းရှင်းလင်းလင်းပြောဆိုထားပါတယ်။ငြင်းချမ်းစွာဖြေရှာနိုင်ရေးအတွက်အပြည့်သဘောဆောင်တဲ့ဆွေးနွေးမှုတွေလုပ်ပြီးအမျိုးသားယဉ်ကျေးစီရေးလှုပ်ဆောင်ကြဖို့လည်းကုလသမဂ္ဂလူ့ကြိုရေးကောင်စီကရောအာဆီယံဖွဲ့ကပါတိုက်တွန်းတောင်းဆိုထားပါတယ်။ဖိနှိပ်မှုတွေတိုးလှုပ်လာနေတဲ့မြန်မာစစ်ဖက်တပ်ဖွဲ့ကသူတို့လုပ်ရတဲ့အတွက်တာဝန်ခံမှုရှိစေရပါမယ်။အခြေခံလူ့ခွင့်ရေးအရလွတ်လပ်စွာဆန္ဒထုတ်ပေါ်တဲ့ပြည်သူတွေကိုအင်အားသုံးနေနေတာဒီရရပါမယ်။အရေးပေါ်အခြေအနေထုတ်ပြန်တာတွေရောစစ်အုပ်ချုပ်ရေးထုတ်ပြန်တာတွေကိုပါရပ်ပြီးအရသာအစိုးရကိုပြန်လည်အာဏာအနည်းရပါမယ်။ဒေါအောင်ဆန်းစုကြည်နဲ့သဗ္ဗတဦးဝင်းမြင့်ပါဝင်ဖမ်းဆီးထားသူအားလုံးကိုပြန်လွတ်ပေးဖို့လည်းတောင်းဆိုပါတယ်။
ငြိမ်းချစွာဆန္ဒပြသူတွေကိုအကြမ်းဖက်ပစ်ခတ်တပ်ဖြတ်နေတာတတင်းမီဒီယာတွေကိုပိတ်ဆို့ကန့်သတ်တာအင်တာနက်ဖြတ်တောက်တာစတဲ့လွတ်လပ်ခွင့်တွေထိပါတဲ့ကိစ္စတွေအပေါ်မှာလည်းအလွန်တရာစိုးရိမ်ကြောင်းဒီဆုံးဖြတ်ချက်မှာဖော်ပြပါရှိပါတယ်။ဒီဆုံးဖြတ်ချက်မူကြမ်းကို EU ဥရောပသမဂ္ဂကအဆိုပြုတည်သွင်းခဲ့တာဖြစ်ပြီးတော့ဒီကနေ့လူ့အခွင့်အရေးကောင်စီအစည်းအဝေးမှာဒီဆုံးဖြတ်ချက်မူကြမ်းကိုကန့်ကွက်သူမရှိအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။မြန်မာဘက်ကနိုင်ငံခြားရေးဌာနအရာရှိသူကနေပြည်တော်ကနေအွန်လိုင်းကသတင်းဒီအစည်းအဝေးမှာဆွေးနွေးပါတယ်။ ဥရောပသမဂ္ဂကတင်ပြချက်တွေဟာအချက်အလက်ခိုင်လုံမှုမရှိသလိုမှန်ကန်မှုလည်းမရှိတဲ့တစ်ဖက်သက်တင်ပြချက်သာဖြစ်တယ်လို့လည်းပြောဆိုသွားပါတယ
်။ The measure of the international community in response to the evolving event of 1st February in Myanmar should avoid increasing tensions and further complicating the situation.The government is trying to maintain the political and social
ဖေဖော်ဝါရီလတရနေ့ကဖြစ်ရကြောင်းပေါ်ပေါက်လာတဲ့အခြေအနေတွေပေါ့နိုင်ငံတကာကတုံ့ပြန်ပုံတွေကမြန်မာပြည်တွင်းရေးတင်းမာမှုတွေတိုးလာတာမျိုးမဖြစ်လောက်ရှောင်ရှားသင့်ပါတယ်အစိုးရကမြန်မာနိုင်ငံတွင်းနိုင်ငံရေးလူမှုရေးတည်ငြိမ်မှုရှိဖို့အကြမ်းဖက်နှိမ်နှင်းမှုမဖြစ်အောင်အတက်နိုင်ဆုံးရှောင်ရှားပြီးဆန္ဒပြပွဲတွေကိုထိန်းဖို့ကြိုးစားနေတာပါ EU ရဲ့ပြောဆိုချက်တွေဟာမြန်မာနိုင်ငံရဲ့အမျိုးသားယဉ်ကျေးစရေးနိုင်ငံရေးနဲ့လူမှုတည်ငြိမ်အေးချမ်းရေးနဲ့မြန်မာပြည်သူပြည်သားတွေဖွံ့ဖြိုးတိုးတက်ရေးကြိုးပမ်းချက်တွေအပေါ်ကြီးမားတဲ့အဟန့်တားဖြစ်စေတယ်လို့ထင်ပါတယ်မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုဈာဝင်တာမျိုးထက်လေးစားတန်ဖိုးထားတာမျိုးဖြစ်သင့်ပါတယ
်မြန်မာကိုယ်စားလှယ်ကကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့တည်ဆုံးဖြတ်ချက်ဟာနိုင်ငံရေးပျော့ကပါပြီးတော့လွတ်လပ်မှုမျှတမှုမရှိဘဲမခိုင်လုံတဲ့အချက်လက်တွေကိုအခြေခံထားတယ်လို့ဆိုပါတယ်ဒါကြောင့်တည်ဆုံးဖြတ်ချက်ကိုလက်မခံဘူးလို့လည်းညင်ဆိုသွားပါတယ်ဆုံးဖြတ်ချက်မူကြမ်းထဲမှာကုလသမဂ္ဂကဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ WIWM ရဲ့အခမ်းအနားကိုလည်းထည့်သွင်းထားပြီးတော့ ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံး ICJ နိုင်ငံတကာတရားရုံးအပါအဝင်နိုင်ငံတကာနဲ့ဒေသရင်းတရားရုံးတွေနဲ့နီနီကကဆက်သွယ်ဆောင်ရွက်ဖို့ဆိုတာတွေလည်းထည့်သွင်းထားပါတယ်မြန်မာနိုင်ငံအရေးဟာစိုးရိမ်စရာကောင်းမယ်မလို့ပြည်တွင်းရေးကိစ္စဖြစ်တယ်လို့တရုတ်ကိုယ်စားလှယ်ကပြောပါတယ်ဒါပေမဲ့လည်းမဲခွဲဖို့ကိုမတိုက်တွန်းခဲ့သလိုတီဆုံးဖြတ်ချက်မူကြမ်းကန့်ကွက်သလားမေးတဲ့အချိန်မှလည်းမကန့်ခွက်ခဲ့ပါဘူး။ရုရှားနိုင်ငံကလည်းမြန်မာအရေးဆိုရင်ကြောင့်ဖော်ပြပြီးတော့ကန့်ကွက်မယ်မပေးပါဘူး။အာဆီယံနိုင်ငံတနိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကတော့မြန်မာအရေးမှာညှိနှိုင်းဆွေးနွေးကြမယ်ဆိုရင်အသက်နိုင်ဆုံးကူညီသွားမယ်လို့အသံပြန်ခဲ့တာဖြစ်ပါတယ်။ပြည်အင်မြန်မာပိုင်းအစီအကံကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာနှစ်လအနီးပါရှိလာပြီဖြစ်ပေမဲ့အာဏာသိမ်းမှုကိုဆက်လင်းဆန့်ကျင်ကန့်ကွက်တာတွေပြည်သူအများစုကပုံစံမျိုးစုံနဲ့ပါဝင်ပြုလုပ်နေကြတာပါ။မြန်မာနိုင်ငံတော်ဝန်ဒီကနေ့ပြုလုပ်တဲ့အတန်တိတ်တပိတ်တိုက်ပွဲအခြေအနေတွေအကြောင်းမဆုမုံကတင်ပြပေးပါမယ်။
ဆဲအချိုရေကောင်စီစန့်ကျင်ရေးလူမှုလှုပ်ရှားမှုတစ်ခုဖြစ်တဲ့အတန်တိတ်တပိတ်ကိုဒီကနေ့မတ်လ24ရက်နေ့မှာမြန်မာနိုင်ငံတော်ဝန်ကပြည်သူတွေဆန္ဒထုတ်ဖော်ခဲ့ကြပါတယ်လူဦးရေသိန်းနဲ့ချီပြီးလမ်းမော်ထွက်ဆန္ဒထုတ်ဖော်ခဲ့ကြတဲ့ရန်ကုန်မြို့မှာတော့ဒီကနေ့အတန်တိတ်တပိတ်လုပ်ခဲ့တဲ့အတွက်ဈေးဆိုင်တွေပိတ်ထားပြီးလမ်းမပေါ်မှာလူအသွားလာနေပါသွားတယ်လို့ရန်ကုန်မြို့ကန်တူက VOA ကိုပြောပြပါဗျ။
တော်တော်များများရောပိတ်ကြတယ်ပိတ်တာမှတော်ပိတ်တာ။နောက်ရန်ကုန်မြို့အသွားလာရောလုံးဝအကျဉ်းချက်တယ်။ဒီကိမ်းပိုင်းဆိုရင်ပုံတော်သိတာပါလေ။အဲ့တော့မနေ့ပိုင်း9နိုင်ခွဲ10နိုင်လောက်ကဆိုရင်တချို့တွေကမသိကြသေးဘူးပေါ့နော်ဒီလိုမျိုးနောက်တဖြည်းဖြည်းတည့်ရတူတွေအကုန်လုံးကဆိုင်ကြီးအကုန်ပိတ်သွားကြတယ်နောက်ရန်ကုန်စန္ဒာကြီးပိတ်တယ်ပေါ့နော်အကုန်ရှော့မင်းစန္ဒာတော်တော်များများပိတ်တယ်မြန်မာပလာဇာရောဖွင့်ထားတယ်ဒါပေမဲ့အဲ့မြန်မာပလာဇာအထက်ထဲမှာတဆိုင်မှမဖွင့်ကြဘူးရန်ကုန်မြို့ရဲ့နေမမှာဒူရောကာဝတိတိတသာကြီးရော့ပါတယ်ဒီနေ့အတွက်ကောင်းမထွက်မနေရပုံစံနဲ့ထွက်နေကြတာပဲရှိတယ်ပုံမှန်တော်လာမှုပေါ့တော့မရှိတော့ဘူ
းဒီလိုအတန်ဒိတ်တပိတ်ပြုလုပ်ဖို့ပြည်သူအချင်းချင်းစည်းရုံးခဲ့ကြသလိုမနေ့ညပိုင်းတုန်းကစစ်တပ်နဲ့ရဲလုံခြုံရေးတွေဘက်ကလူမှုတွေပုံမှန်အတိုင်းတွာလာနေထိုင်ကြဖို့ရက်ွက်တချို့မှလိုက်လံအသိပေးခဲ့တာတွေပြုလုပ်ခဲ့ပါတယ်ဒါပေမဲ့အကုန်လုံးလိုလိုဆိုင်တွေကိုပိတ်ပြီးတော့စေအုပ်ချုပ်ရေးကောင်စီစန့်ကျင်ရေးအတန်တိတ်တပိတ်ကိုပြုလုပ်ခဲ့ကြတာပါ။မန္တလေးမြို့မှာတော့အတန်တိတ်တပိတ်ပြုလုပ်ဖို့ပိတ်ထားတဲ့ဆိုင်တွေကိုစစ်တပ်နဲ့ရဲဘက်ကလာရောက်စစ်ဆေးမေးမြန်းတာတွေပြုလုပ်ပြီးတော့ဆိုင်နံပါတ်စာရင်းတွေကိုမှတ်ယူသွားတယ်လို့မန္တလေးမြို့ကတူကပြောပြပါတယ်
။အဲဘာလို့မဖွင့်တာလဲဆိုတော့ဖွင့်လို့ရတယ်ပေါ့။ဘာလို့မဖွင့်ကြတာလဲပေါ့။ဟိုသူကဆန္ဒပြရတယ်ကိုပါတာလားသိကျင်တာ။အဲ့လိုထင်တာပဲ။ဟိုဘက်ကဟိုစေကတခုဆိုရင်အတွင်းတော့လူကြီးရဲ့အတွက်တကောက်ပေါက်ဖွင့်တာပါဆိုပြီးတော့ဖွင့်ခိုင်းသွားတယ်ဟိုနောက်ကလိုက်မှတ်တဲ့နှစ်ယောက်ယူသွားယူနီဖောင်းကိုပွဲမဟုတ်ပဲနဲ့လိုက်နောက်ကလိုက်မှတ်တဲ့ဆိုင်နေပိတ်တဲ့ဆိုင်နေတော့စည်ရင်းလေးကြီးတော့တွေ့လိုက်တယ်လမ်းပေါ်တက်ပြီးတော့ဟိုဓာတ်ပုံတွေရိုက်ပြီးတော့မှတ်သွားတာပဲရှိရပါကျန်တာတော့မရှိ
မော်လမြိုင်မြို့ရဲ့တချို့နေရာတွေမှာတော့အင်တာနက်မရတဲ့အတွက်အတန်တိတ်တပိတ်ပြုတ်လောက်တာကိုမသိဘဲနဲ့မနေ့ပိုင်းမှာဈေးဆိုင်တချို့ဖွင့်ပြီးတော့အယောင်းဝယ်ပြုတ်လုခဲ့ပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာတော့ဈေးဆိုင်တွေအလုံးပြန်ပြီးပိတ်သွားတယ်လို့မော်လမြိုင်မြို့ကအမှတ်1ဈေးကဆိုင်ရှင်တဦးကပြောပြပါတယ
်ဈေးဝယ်လာတဲ့ကားတွေရှိတယ်အဲ့ဒီဘက်နေကြတော့သူတို့ကမသိဘူးဒီရုံးဆောင်မသိဘူးမသိဘူးလားတချို့ရွာတွေကဆန္ဒပြပွဲတွေပါတောင်မရှိဘူးမရှိဆိုတော့ဒီလိုမျိုးနေစဉ်ကဈေးဝယ်ကားတွေရှိတယ်ဈ ဒီဝက်ကားလေးရှိတဲ့ခါကျတော့အမှတ်တေးအောင်စီကဟိုကားနေနဲ့အမြဲကားနေအမြဲရှိတဲ့နေရာပေါ့နော်အဲ့လိုမျိုးဖြစ်တယ်အဲ့လိုမျိုးဆိုတော့လေဖောက်တယ်တွေကအတိဘူးမတိတော့ဒီဝက်လာတော့မင်းဆိုဆိုတော့ဒီဝက်လာရင်မထွက်တဲ့ဆိုင်မချဘူးထွက်တဲ့ဆိုင်နဲ့ထွက်ကြတယ်ထွက်ကြတဲ့ခါကျတော့ဒီ
29ရောက်ကြတော့ဒီအွန်လိုင်းမှာပြင်ရပြင်ရဟိုဒီခေါ်တဲ့ဆိုင်ညာလည်းသူတို့ကနေပြီးတော့ပြီးသွားတော့ဘောနော်တချို့လည်းပြီးသွားလို့ပြီးသွားလို့ပြည်တယ်ဒီနေ့စက်တိုင်နောက်ပိုင်းမှာဆိုင်ညာပြန်ပိတ်ပိတ်ပုံရတယ်မြန်မာနိုင်ငံတော်မှာဆန္ဒထုတ်ဖော်နေတဲ့သူတွေကိုစစ်တပ်နဲ့ရဲလုံခြုံရေးတပ်တွေဘက်ကအကြမ်းဖက်ပစ်ခတ်ဖြိုခွင်းတာတွေပြုလုပ်ပြီးလူထိခိုက်ဒေဆုံးတာတွေရှိလာပ ော့လူပေါင်း250နီးပါးသေဆုံးခဲ့ရပြီးတော့သေဆုံးသူတွေထဲမှာလူငယ်တွေအပြင်အသက်မပြည့်သေးတဲ့ကလေးငယ်တွေပါပါဝင်လာနေပါတယ်။မနေ့တုန်းကဆိုရင်မန္တလေးမြို့မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်တာကြောင့်အသက်9နှစ်အရွယ်ကလေးငယ်တဦးသေဆုံးခဲ့ရပါသေးတယ်ရှင်
။မဆုမွန်တင်ပြတော်ရပါရှင်။သောတာရှင်နာရှင်။ရန်ကုန်ဆန္ဒပြပွဲတွေမှာတရင်ရယူရင်းဖမ်းဆီးခံရတဲ့တရင်တော်တွေထက်က AP တရင်ဌာနကဓာတ်ပုံတရင်ထောက်ဦးသိန်းစောပြန်လည်လွတ်မြောက်လာပါပြီ။သူ့အပေါ်ဆွဲချက်တင်ထားတဲ့အမှုကိုလည်းပြန်လည်ရုပ်သိမ်းထားတယ်လို့သိရပါတယ်။ရန်ကုန်ကရတဲ့တရင်ကိုမခင်ဖြူတွေကပြောပြထားပါတယ်။ဆေးရနာသိမ်းမှုကိုကန့်ကွက်ဆန့်ကျင်ကြတဲ့ရန်ကုန်မြို့ကဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွဲမှုနဲ့ပတ်သက်ပြီးတရင်ရယူနေရင်းAP သတင်းဌာနကဓာတ်ပုံတရင်ထောက်ဦးသိန်းစောအပါအဝင်6ဦးဖမ်းဆီးခံခဲ့ရတာပါ။ဒီတရင်ထောက်6ဦးကိုပြီးခဲ့တဲ့ရက်ပိုင်းတုန်းကပုံမှန်905ကကြီးဆိုတဲ့ဒီတက်မတော်ပြိုကွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုပုံမှန်နဲ့တရားစွဲဆိုထားတာဖြစ်ပါတယ်။ဒီနေ့မတ်လ24ရက်နေ့မှာတော့တရားလူကအမှုရုပ်သိမ်းခဲ့တဲ့အတွက်ပြန်လည်လွတ်မြောက်လာပြီဖြစ်တယ်လို့ဦးသိန်းစိုးရဲ့အမှုမှာလိုက်ပါဆောင်ရွက်ပေးနေတဲ့တရားလုပ်တော်ရှင်ဒီတော်တင်စာဦးက VOA ကိုပြောပါရယ်
။သူကဘွေးလုံးကျော်ပြည့်ပြည့်လောက်သွားတာပါရှင်။တရားလူကိုယ်တိုင်းရုပ်သိမ်းလိုက်တဲ့အတွက်ကြောင့်လို့ဥပဒေကလည်းကောက်ွက်ရမရှိဘူး။ကောက်ွက်လည်းကောက်ွက်ရမရှိတဲ့အတွက်ကြောင့်မလို့တရားသူကြီးကရာသွေးကျင်လုံး4-4ရချဲ့ချက်မရှိအပြစ်တဲ့ရုပ်သိမ်းလိုက်တာပါရှင်။
ပြန်လွတ်လာတဲ့ AP ဓာတ်ပုံသတင်းကြောဦးသိန်းစောကလည်းတခြားသတင်းဌာနကသတင်းတောက်တွေပါပြန်လွတ်ပေးဖို့ဒီကနေ့ပြန်လွတ်လာတဲ့အချိန်မှာတောင်းဆိုသွားပါတယ်
။ဒီနေ့တင်ပါတယ်အခုလည်းမလွတ်မြောက်တဲ့ဆွမြောက်မှုတဲ့အားလုံးဝိုင်းပြီးကြိုးစားပေးတဲ့အတွက်လည်းကျေးဇူးတင်ရတဲ့လူအားလုံးကိုကျေးဇူးများတင်ပါတယ်ဆွေးတင်ပါတယ်။ဒီမကောင်းတာတော့ကျွန်တော်လို့ပေါ့ကံပဲဒီလိုပေါ့နော်။ဒါတော့ရှင်းနေသေးရော။အဲ့တော့လည်းအမြန်ဆုံးလွတ်မြောက်ပါတယ်လို့ဆုတောင်းပေးပါတယ်
။ခမရွတ်မျိုးမရဲစခန်းကဒုရဲမှုမျိုးဦးကတရားလိုလုတ်ပြီးဦးသိန်းစောအပါအဝင် 70 သတင်းဌာနကသတင်းတောက်ဦးအောင်ရဲကိုဇီးကွက်သတင်းဌာနကသတင်းတောက်ဦးဟိန်ပြေစောအလွတ်တန်းသတင်းတောက်ဦးပညာဦး MPA သတင်းဌာနကဦးရဲမျိုးခန့်တို့ကိုရုံးချုပ်ခဲ့တာမှာဦးသိန်းစောတယောက်ပဲအမှုပိတ်သိမ်းပြီးပြန်လွတ်ပေးလိုက်ကြဖြစ်ပါတယ်။ကျန်တဲ့သတင်းတောက်တွေကိုတော့မူလအတိုင်းအမှုဆွဲထားပြီးမနေ့ဖြန်မှာမြန်မာနောင်းသတင်းတောက်မက်ကေဆွန်နှွေးကိုထောင်တွင်းယာယီတရားရုံးမှာပဲရုံးထုတ်စစ်ဆေးဖို့ရှိတယ်လို့စတန်တီသတင်းဌာနနဲ့မြန်မာနောင်းသတင်းဌာနတွေကသတင်းတောက်တွေရဲ့ရှေ့နေဒေါ်နီလာခိုင်ကပြည်ွေကိုပြောပါတယ်
။သူကအခုဒီသတင်းတောက်ကဘာကဒီတည့်ရလူပေါ့နော်တည့်ရလူဆိုအကုန်လုံးကမာယုကဆိုရင်ဆိုအကုန်လုံးဒီစကမ်းကတည့်ရလူပဲ။တည့်ရလူကနေပြီးတော့မှရုပ်သိမ်းတာရုပ်သိမ်းနေဟာဟုတ်ချာဒါလည်းသူကအပေါ်ကနေတက်တဲ့အရာဒီရုပ်သိမ်းတာပဲဖြစ်နေတယ်။အဲ့တော့ဒီကြီးကြီးရုပ်သိမ်းတာမဟုတ်ဘူးတက်တဲ့ကဒီတိုင်းကြီးနဲ့လာလို့သူကသူ့ရှိနေတော့မသိဘူးဒီကရှိရှောက်တာကိုလေ။ဆိုတော့ဒါကကမ္မန်ဖြစ်ဖြစ်မဟုတ်ဘူးကွာသူကအင်တာနက်ကနေဒါနဲ့ပတ်သက်တဲ့တရင်နောက်ဖြစ်တဲ့အတွက်နော်အပေါ်ကနေပြီးတော့တစုံတရာရဲ့ညှိတာချက်ကြောင့်နော်တရားလူဖြစ်တဲ့ရဲကနေပြီးတော့မှရုပ်သိမ်းတာပါရှင့်ပုံမှန်ပုံမှန်အတိုင်းတော့မဟုတ်ဘူးရှင့်နော်ဒီရင်တရင်တောက်ကြည့်တာတော့ရုပ်သိမ်းတွေတို့မလျှောက်ဘူးလေတရားလူကိုယ်တိုင်ကရုပ်သိမ်းတွေလျှောက်တဲ့ခါမှာကွာဖြစ်မှာဆိုတော့အဲ့ဒီပုံမှန်သွားလို့ဒီနေ့ပုံမှန်ကြည့်ပြီးတော့ဆက်လက်ပြီးတော့လောက်ဆောင်သွားမှာရောရှိပါတယ်အမကံရမှုလည်းသွားလို့ဆက်ပြီးတော့လောက်ဆောင်ပြီးမယ်နောက်ပြီးတော့ဒီအပင်ကြီးဒီတရင်တော့ဒီလေဒါပြေလို့ရုပ်သိမ်းရတယ်ဘောနော်ဒီဖြစ်စဉ်မျိုးကျမတို့ကတာတကထားပြီးတော့ဒီကျနေတရင်တော့ဒီလူမျိုးခုကကျမဆက်ပြီးရကြတာပါ
လက်ရှိအခြေအနေမှာဖန်ဆီးခင်ရတဲ့တရင်တော့တွေအတွက်အာမခံရရှိရေးကိုကြိုးစားနေရလို့အမှုလိုက်ရှင်တွေကပြောပါတယ်7တရင်ဌာနစီးကွက်တရင်ဌာန MPA တရင်ဌာနတို့ကတရင်တော့တွေနဲ့အလွတ်တန်းတရင်တော့တူတို့ကိုလာမယ့်ဧပြီလ6ရက်နေ့ရုံးချင်းပြန်ချင်းထားတယ်လို့လည်းဒေါ်နီလာခိုင်ကပြောပါတယ်ပုံမှန်905ကကြီးနဲ့အပြစ်ရှိရလို့တရားရုံးကအမိန့်ချရင်တော့အမြင့်ဆုံးထောင်နဲ့၃နှစ်အထိချခံရနိုင်ပါတယ်။ဒီပုံမှန်ဟာအာမခံရနိုင်တဲ့ပုံမှန်မျိုးမဟုတ်ပေမဲ့တရားသူကြီးရဲ့စင်ကြင်တုံတရားနဲ့အာမခံပေးနိုင်တဲ့ပုံမှန်ဖြစ်တယ်လို့ရှင်တွေကပြောပါတယ်။
ဒီလူတွေလိုပဲတခြားပြည်နယ်နဲ့တိုင်းတွေဖြစ်ကြတဲ့နေပြည်တော်ပသိမ်ဘိတ်ပြည်နယ်ပဲခူးမြို့တို့မှာလည်းဖမ်းဆီးခံထားရတဲ့သူတွေရှိတယ်လို့အလွတ်တန်းဓာတ်ပုံသတင်းတောက်အပါဝင်တခြားသတင်းတောက်တချို့နောက်အက်ဒီတာချုပ်နဲ့သတင်းတိုင်းတွဲဆက်တည်ထောင်သူတချို့လည်းဖမ်းဆီးထိန်းသိမ်းခံထားပါတယ်။လက်ရှိမှာအချင်းချခံနေရတဲ့ဖမ်းဆီးခံသတင်းတောက်ပေါင်းတရာချင်းကျော်ရှိနေပါတယ်။ဒီထဲကတချို့သတင်းသမားတွေဘယ်နေရာမှာချုပ်နှောင်ထားတယ်ဆိုတာကိုမသိရဘူးလို့ဘယ်ပုံမှန်နဲ့အမှုဖွင့်ထားတယ်ဆိုတာလည်းရှင်းရှင်းလင်းလင်းမသိရပါဘူး။ပြီးခဲ့တဲ့ရက်ပိုင်းတုန်းကတောင်ကြီးမြို့မှာနိုင်ငံသားအလွတ်သတင်းတောက်ပိုလန်နိုင်ငံသားဟာသတင်းရယူနေတဲ့အချိန်မှာဖမ်းဆီးခံခဲ့ရပါတယ်။အလွတ်တန်းသတင်းတောက်ဦးစိုးရစာချုံအပါအဝင်တခြားအလွတ်တန်းသတင်းတောက်တချို့လည်းဖမ်းဆီးထိန်းသိမ်းခံထားဆဲဖြစ်ပါတယ်။ဖေဖော်ဝါရီလတရက်နေ့မှာတက်မတော်ကအာဏာရယူခဲ့ပြီးတဲ့နောက်အခုအချိန်အထိသတင်းမီဒီယာအသီးသီးကသတင်းတောက်40နဲ့အထက်သတင်းရယူနေရင်းနဲ့ဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးတော့လက်ရှိမှာတော့10ဦးထက်မနည်းဟာပုံမှန်905ကကြီးနဲ့တရားစွဲဆိုခံထားပါရရှင်
။မခင်ပြထွေးပါရှင်။ခုတစ်ဆက်တည်းဖမ်းဆီးခံဆန္ဒပြသူတို့ပြန်လွတ်လာတဲ့သတင်းဖတ်ဆက်ရအောင်ပါ။ရန်ကုန်မြို့နယ်အနှံကဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့ဆန္ဒပြသူအယောက်600ဝန်းကျင်လောက်ဒီကနေ့မတ်လ24ရက်မနေ့ပိုင်းမှာအင်းစိန်ထောင်ကနေပြန်လွတ်လာပါတယ်။ဆက်လက်ထိန်းသိမ်းခံထားသူတွေလည်းအများအပြားရှိနေသေးပါ။ရန်ကုန်ကလာတဲ့သတင်းကိုတော့မဆွန်ဝန်ကပြောပြပေးပါဦး
။မတ်လ3ရက်နေ့ကဖမ်းဆီးခံရတဲ့ရန်ကုန်တိုင်းနယ်အနှံကဆန္ဒပြတဲ့သူတွေကိုစစ်အုပ်ချုပ်ရေးကောင်စီကဒီကနေ့ပြန်လွတ်ပေးလိုက်တာဖြစ်ပါတယ်။လက်ရှိမှာတော့ပြန်လွတ်တဲ့စည်ရင်နဲ့ဖမ်းဆီးခံရတဲ့စည်ရင်ကြိုက်မကြိုက်ကိုစစ်ဆေးနေပါတယ်လို့တရားလွတ်တော်ရှင်နေဒေါ်နှင်းဝင်းအောင်က VOA ကိုပြောပြပါတယ်
။ဒီကတော့အားလုံးစုစုပေါင်း600ကျော်လောက်တော့လွတ်တယ်လို့သိရတယ်။ကလေးတွေပြန်ပြောပြကြရတော့အဲမှာတော့1400 1500လောက်တော့ပြန်ခဲ့ဦးတယ်လို့ပြောတာ။ကျမတို့ကတော့အခုရှင်းနေကိုယ်စားလွှဲစားယူထားတာရှိတယ်။ကျမတို့အထံထားတဲ့သူတွေကိုစည်ရင်ပြန်တိုက်နေကြတယ်ပေါ့။
အခုပြန်လွတ်မြောက်လာသူတွေရဲ့အကြမ်းမြင့်စည်ရင်အရာကတော့တာမွေမြို့နယ်မှာလူအယောက်300ဝန်းကျင်၊ကျန်တဲ့300လောက်ကတော့လှိုင်သာယာမြို့နယ်၊ရွှေပြည်သာမြို့နယ်၊လှိုင်ရန်ကင်းနဲ့စမ်းကြောင်းမြို့နယ်ကလူငယ်တွေလို့သူကဆက်ပြောပါတယ်။မန္တလေးမှာတော့မတ်လ9ရက်နေ့အောင်မြေသာဇံမြို့နယ်အတွင်းမှာဖမ်းဆီးခံရသူတွေကအယောက်30ကျော်မနေ့ညနေကပြန်လွတ်လာပါတယ်။ဖြစ်စဉ်တစ်ခုထဲမှာဖမ်းခံရတဲ့တခြားသူတွေကတော့ဆက်ပြီးတော့ထိန်းသိမ်းခံထားရတယ်လို့မန္တလေးတိုင်းဥပဒေအထောက်အကူပြုကွန်ရက်ကတရားလွှတ်တော်ရှင်းနေဒေါ်အေးတန်နာက VOA ကိုပြောပြပါဗျ။
22လမ်းနဲ့ကျွန်တော်တို့6689ကဖမ်းမိတဲ့သူတွေ။လွတ်တာကတော့မနေ့ညနေ6:00ဝန်းကျင်လောက်မှာပေါ့နော်။22ရက်နေ့ကဂျမန်ပြည်တယ်ဆိုတော့ခါကြအဲ့မှာကျွန်တော်တို့တရားရုံးသွားတဲ့ခါမှာဂျမန်မှာတရားစွဲတင်တဲ့ခါမှာအဲသူတို့ဒီလွတ်တဲ့ပေါ့နော်34ရက်ကတရားစွဲတင်မှုသူတို့တွေကလွတ်တယ်။အဲတန်တဲ့သူတွေပဲတရားစွဲတင်ခရရပါတယ်ဆိုပြီးတော့တရားစွဲတင်တာ။
အကြမ်းဖက်လို့ရကြောက်ဖမ်းဆီးထိန်းသိမ်းရတာနောက်အများပိုင်းပစ္စည်းတွေကိုဖျက်ဆီးလို့ပြစ်ခတ်နှိမ်နှင်းရတာဖြစ်ပြီးတော့ငင်းငင်းကြမ်းကြမ်းဆန္ဒပြတဲ့သူတွေကိုတော့နှစ်ရှည်ထောင်နဲ့မချဘဲနဲ့ပြန်လွှတ်ပေးလိုက်တယ်ဆိုတဲ့အခြေအနေကိုစစ်ကောင်စီဘက်ကပုံဖော်ချင်တာဖြစ်နိုင်ကြောင်းလည်းနိုင်ငံရေးလှည်လာသူတွေကမြင်ပါတယ်။တွေ့ထက်တန်ယူတည်ဆုံးမှုတွေကိုအမေရိကန်ပြည်ထောင်စုအပါအဝင်အနောက်နိုင်ငံတွေကပြင်းပြင်းထန်ထန်ရှုံချထားပေမဲ့ဖမ်းဝရမ်းထုတ်တာဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွဲတာတွေကိုတော့စစ်အုပ်ချုပ်ရေးကောင်စီဘက်ကဆက်ပြီးလှုံ့ဆော်နေစေဖြစ်ပါတယ်။ဒီလိုမငြိမ်မသက်ဖြစ်နေတဲ့အခြေအနေကရှေ့ကျလာတာနောက်ပြီးတော့နိုင်ငံတကာဖိအားများလာတာနဲ့အမျှစစ်ကောင်စီဘက်ကစစ်ဆက်ညှိနှိုင်းမှုကိုဥတီနိုင်လားဆိုတဲ့ပြောဆိုသံတွေလည်းကြားနေပါတယ်။ဒါပေမဲ့ဖမ်းဆီးထိန်းသိမ်းထားတဲ့နိုင်ငံတော်ဦးတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုအမှုတွေထတ်တိုးဖွင့်တာတရားရုံးထုတ်စစ်ဆေးတာမှာတော့အချိန်ဆွဲနေတာတွေရှိလို့ဒီအခြေအနေကိုဥတီမနေကြောင်းကိုလည်းတချို့ကမြင်ပါတယ်။နိုင်ငံရေးလှည်လာတုံ့သက်သူဦးရဲထွန်းကတော့
စစ်ဆက်ဆွေးနွေးတဲ့ညှိနှိုင်းနေဆိုတာကအခုလိုဟိုစူးစူးပူပူဖြစ်နေမငြိမ်မသက်ဖြစ်နေတဲ့ဥစ္စာငြိမ်သွားစေခြင်းလို့ငြိမ်သွားပြီးတော့ပုံမှန်ဖြစ်သွားစေခြင်းလို့ရည်ရွယ်တာအဲ့တော့အဲ့ဒီရည်ရွယ်ချက်မြောက်ဖို့အတွက်ဆိုရင်ဒေါက်တာစုကြည်လှုပ်ပေးမှပဲငြိမ်ပါနော်တခြားဘသူနဲ့ဆွေးနွေးဆွနေမလွယ်ဘူးတက်ကိုဘသူနားလည်အောင်ပြောမှလဲအဲဆိုတဲ့အခါအဲ့ဒါကိုစဉ်းစားကြတဲ့အခါကျတော့ဒေါက်တာစုကြည်ရဲ့ကိစ္စတွေကိုအခုထပ်ပြီးတော့ပေါ်ထုတ်လာနေတာကိုထောက်ပြီးတော့တက်ကတော့အဲ့ဒီလိုဟိုဆန္ဒမရှိဘူးလို့ကျွန်တော်ကတော့တွက်တယ်အဲမနေ့ကသတင်းစာရှင်းလင်းပွဲမှာလည်းအဲဗိုလ်ချုပ်စော်မင်းထွန်းကပြောတဲ့ဟာအရာသူတို့ကတော့သူတို့ချထားတဲ့ရုံးမဲ့အတိုင်းသွားမှာပဲလို့သူကပြောသွားတာလေ
ဆယ်စုနှစ်တခုလောက်ဒီမိုကရေစီအတွက်ရုန်းကန်နေရချိန်မှာဖေဖော်ဝါရီလတရက်နေ့မှာစစ်တပ်ကနေအာဏာသိမ်းလိုက်ပြီးတော့အဲ့ဒီနောက်ဖြစ်လာတဲ့တနိုင်ငံလုံးလူမှုအုံကြွမှုတွေကိုတနက်နေ့ပြစ်ခတ်ဖြိုခွဲတာမှာတော့လူပေါင်း280ကျော်တေဆုံးခဲ့ရပါတယ်နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPB ဘီဘက်ကတော့မြေပြင်မှာတေဆုံးသူဟာဒီချက်များနိုင်နေဆိုပြီးထုတ်ပြန်ထားပါတယ်ဖမ်းဆီးထိန်းသိမ်းခံရသူတွေကတော့ဖေဖော်ဝါရီလတရက်နေ့ကနေမတ်လ23ရက်နေ့အထိစည်ရင်းအရာ2800ကျော်သွားပြီးဖြစ်ပါတယ်ရှင်
မဆူမမရှင် POA မြန်မာပိုင်းရဲ့ပုံတစ်ခုနဲ့ညပဲအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ် မြန်မာနိုင်ငံတော်ဆစ်တက်ကအာနာတိန်နာကိုစကန်ကွက်ဆန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေပေါ်အာနာပိုင်းတစ်ဖက်ကပြစ်ခတ်ဖြိုခွင်းတာတွေကြောင့်ဒေသခံပြည်သူတွေတိတ်ဆုံးတာတွေရှိခဲ့တယ်လို့ပဲအပြန်အလှန်တိုက်ခတ်မှုတွေကြောင့်ရဲတပ်ဖွဲ့ဝင်တချို့တိတ်ဆုံးတာတွေလည်းရှိခဲ့ပါတယ်ရဲတပ်ဖွဲ့ဝင်တွေတိတ်ဆုံးမှုဖြစ်တဲ့နေရာတွေကနေဆာယာဒေသခံတွေကိုလိုက်လံဖမ
ဖြစ်နေကဆန္ဒပြသူတွေနဲ့ရက်တက်ဖွဲ့ဝင်တွေထိတ်တိုက်တွေ့ပြီးရက်တက်ဖွဲ့ဝင်နှစ်ဦးသေဆုံးသွားတယ်လို့ဒီပိုင်းရင်ဒေသခံတူကပြောပါတယ်အဲ့ဒီမှာလူ၄၀ချင်းကိုဒီကပထမတစ်ခါလူပြောမယ်အဲ့ဒီမှာတော့ဝင်နေတူကအဲ့ဒီကြားလေလူကြားလေကိုကြိုးဝင်တာပေါ့ရဲတွေအဲ့ရင်ပါပေါ်မလို့လူကြားရောက်လာတနက်တွေထုတ်ပြတာပေါ့ဗျာရဲမှတိတော့ဒီအဲ့လူတွေကပြေးကြတာပေါ့ပြေးကြတော့
ဒီနော်လေဒီဒီပါပါတော့မမြင်အောင်အတိအကျပြောရမယ်ကြားတဲ့သတင်းကတော့နှစ်ယောက်သုံးနာတော့ပြေးကြပါအဲ့ဒီရက်တက်ဖွဲ့ဝင်တဲ့ဦးသေးဆုံးသွားတဲ့အကြောင်းနိုင်ငံမှာသတင်းစာတွေမှာနောက်နေ့မှာဖော်ပြခဲ့ပါတယ်နောက်ပိုင်းမှာတော့အာဏာပိုင်ဒီဘက်ကကြေးရွာတွေမှာဝင်ရောက်ရှာဖွေတာတွေတနက်နဲ့ဝင်ပစ်တာတွေရှိတာကြောင့်ဒီတော့ကြေးရွာနဲ့နိဆိုင်ရာကြေးရွာတွေကဒေသခံတွေဒီကနေ့အထိထွက် young people when they are young people are not young people.
Tapi, for whom you need to Malay, bigger and Malasa Niga, Anabinina Sanabia do the Tita to be, yet the Ute Songabi, the Udaya Yashigarello, Pogoti Dagan to Ugale, Piovale.
Tavi Lado, the Sanabia do you like to queen, right? Lanu Lanjarima, nay, you bone, she don't call up your lap, get the Alusura.
เอาแกว่าเราไปดูจารีอาจีนวายเนี่ยบ่ปุ๊บว่าจิงลีเนี่ยจีได้ยังไงเนี่ยเอาก็เทียนเทียนยาวเนี่ยเขาเนี่ยเอาก็ลิงวัวลิงไปเทียนยาวเกลงเนี่ยเกลงเนี่ยปิดจับปัญญาเนี่ยโอ้เนี่ยเอาก็เทียนเทียนเนี่ยยาวเทียวตัวตีวะจิงลีจ้าจีวะเขาเนี่ยแชมป์เนี่ยต้องไปเผาขมยุ่นเนี่ยมาเลยแต่เมื่อไรเลี้ยวตาขันยาปีนเอาไปเผาขมยุ่นเนี่ยนี่ตัวก็เจียวอะไรก็ที่ตาขันนี่ย้อนลงจุดทบีเนี่ยอะไรลูก
ที่ว่าอะไรเนี่ยนิสสัตว์ตัวก็เปลี่ยวไปเลยอ่ะคือก็เราเอชมาเขาจะเล่นตรงไปตอนเช้าตอนกลางยามสายอ่ะถ้าเป็นอย่างนั้นเลยนั่นคือก็ตาลิกาชิ้นนี้เองอยู่ไล่ชิวเลยแต่ก็แจ็คเกอร์เองนั่นก็คุณสุดท้ายเลยลงว่าคุณสุดท้ายจะมาชี้เลยนี่อะไรอะไรที่เราต้องรู้ที่เราต้องเข้าใจนะมันก็ช่วยเองมันมีชีวิตอะไรก็ชีวิตก็จะอยู่ไอ้มาชี้เลยอยู่ที่อะไรก็มีชีวิต
ยามาเรื่องมาสิทธิ์ก็อาณาเต็มบินเอาไปเสียอาณาเชิงสั่งจีลูกชายมือเรื่องด้วยเหตุผลวันนี้ตำรวจได้เนี่ยตรวจมีด้าซูวันที่ชุดเตะส่งแก่ราชิจาวในปีรอมามาลันนั้นแสดงเอกพิโรดเดินทางสิ่งเหล่านี้เป็นการใช้วันจีธนาดูดีวันจีปัจจุบันมีทองอับเปียวไปเลยจำเป็นต้องใช้มือเรื่องเหตุผลวันนี้เราจะส่งไปเดียวชั่วสัตว์บูทันยาชีเก็บมาตำรวจได้เลี้ยวจะส่งไปมีด้าซูวันที่ไปส่งแก่มาเลยแต่พอวันนี้เตะส่งแต่ยาเรื่องนี้ปัตติบีการใช้วันจีธนา
ทุกวันจีปัจจุบันมีทองอับเยอะสุดท้ายในประเทศลูโรฟิโอเอกาตีจ้าอธิบดีเจมีอาชีพเดียวกันนะก็จะเว้นเลยมาเช่นครอสแชมป์เนี่ยมีเอาไปเพื่อการเสียชีวิตในประเทศไทยเอามาแชมป์เนี่ยมีเอาไปตีบอลในจังหวัดมุเรจูมาแต่ยังน่าเล่นในการเผื่อเรื่องจ้าแต่เผื่อเรื่องเสร็จพิบอลในตัวเสียเต็มมาเมื่อเรื่องชินิดาจังยานในชีวิตเสียชีวิตทั้งปีในยาตัวเว้ยยังเต็มชีวิตในตัวเลยในยามเปลี่ยนในพิเนวาร์เลยยังคงอาลัยตัวเองก็มาคุ้มผิวด้วยกับเปลี่ยนไ
SSPP, SSA, Shamyaune, TNL, Aungpalao, Pubang, Tetuine, RCSS, SSA, Shandong, Tepori, Jama, Taiwari, Sepiro, Pinibari, Dila, Nasat, Donyaniga, Song Menune, during Taiwai, Donia, Pikirama, Topsan, Osu, Yamayua, Taiwema, Yadat Utisomi, Don Tigatan, Yagarelo, Song Menune, Namkong, Praida, Aprega, Usain Puga, Vuigu, Piovari,
Monego, Mane, Songa, Quakona, Winlo, Tunisina, Tichala.
เออไอ้แม่มาจุ๊กจ๋าไปมาอยู่เดียวไปแล้วเออไม่เอาก็ได้อ่ะเป็นน่ะเดียวก็เอาแล้วก็ไปเออไล่อ่ะไม่รู้เนี่ยถ้าธรรมดาไม่ได้ตาได้ไล่น่ะขึ้นมาขึ้นมาแล้วไปก็ตัวมณีโนก็
ချုံတယ်မှာတစ်ခါဖြစ်တယ်အညာမောမမဖြစ်တယ်နောက်တော့မဆမ်းမမတစ်ခါဖြစ်တယ်တော့ငါတော့ရတယ်ပြီးတော့ပြင်ရတယ်တော့ဆမ်ချီဟွာအနီကအုံငန်းဟွာကျောင်းတိုင်ဆရာတော်ကတော့လက်ရှိသူတို့ဟွာအနီတဝိုက်မှာစီးရင်တင်းမှမှုတွေရှိနေပြီးရောင်းနေတဲ့စစ်ဆောင်တွေနေရမပြောင်းနိုင်သေးဘူးလို့မိကြပါတယ်
အခုစနေနာတော့ရတာပါမှမဖြစ်ဘူးအဲ့ဒီတော့ဆန်တော်ရတာတဖက်နဲ့တစ်ဖက်ဆင်းမှမှုနေရှိနေတော့အခုကပြည်သူလူထုတွေကလည်းပြန်ရှင်နေပြီလက်ကူးဆိုင်ရောက်နေပြီရလုံးလုံးဆိုင်ရောက်နေပြီပြန်လို့လည်းမရသေးဘူးခစီပေးဆောင်ကဦးစင်းကျောင်းမှာတော့ဆယ်ရှိတယ်နောက်ပန်းဆန်မှာတော့၃00နဲ့၁၀00လောက်ရှိတယ်အဲတန်းကံမှာတော့မရရှိတယ်လို့ကြားနေတယ်ဟုတ်တယ်ဟိုအရင်တစ်ခါတိုက်ပွဲတွေကတော့မပြန်နို
ตรงอย่างเราตีบอมอยู่ว่ากูเต็งช่องลาเรลูเนสินชาปลายจ้าพวกกูมีกับพี่ว่าเลยมันได้ยาดอดีตอนตีบอปุ๊บก็จับเล็กส่งยอมมาไอ้ที่ประมาณรู้คิดได้สุดจะรู้ทั้งหลายแล้วนะไอ้กูจีนรู้ดีบัวเจ้ามาดอดเตียมีกับยาวเดียวเรียบัวเจ้ามาอเมริกาบัวเจ้าโอเคแล้วจีนรู้ตีบอมเนี่ยนั่งมองจีกับวะนะนั่งมองจีกับมาจ้าดอดีว่าก็จะเตียเนี่ยเนี่ยเกษตรเขา
อารมณ์ตรงนี้จบแล้วเราเสียช่องนี้จะไปได้เส้นพอริกาวันวันกุญย์เป็นนี้เยอะสิจ้าล่ะไหมส่วนสานายิกาคักเคลานายเนี่ยรู้เลยตัวกับพี่ว่าเลยที่บอมอยู่เนี่ยจุดใจบริหารSSPPSSAเชียงยาวจะพูดเนี่ยRCSSSAจำไม่จะพูดจะพิบวาระลูที่ได้เรียนชี้ใส่ถึงมียาริมาพบยาชาดลูจำเมนูเนี่ยจุดใจบริการอSSPPSSAเชียงยาวเนี่ยที่นั่นเลยจะเอาเปล่าผู้บังจะจุดเนี่ย
RCSSSA ชั้นต่างจะพอดีจะมาพิจารณาRCSSกับเรื่องทุกอย่างชาวบ้านที่จะไปเช่นนี้เนี่ยประตูที่นั่นเองจะเอาเปล่าจะพอดีเปลี่ยนสกุลสิทธิ์ปูมุจะไอจอกาโร่น้ำสั่งอยู่ในมาดาแต่พอดีจะเชื่อหรือเปล่าเลยแต่พอดีก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก็ได้ก ဆက်သွယ်ရမှာတော့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးဒီလ22ရက်နေ့ကလာရှုံမြို့ရက်ွက်လေးရဲရိတ်တာနဲ့23ရက်နေ့ကတော့ရက်ွက်တစ်အတွင်းမှာပောက်ကွဲမှုနှစ်ကြိမ်ဖြစ်ခဲ့ပြီးဒုတိယပောက်ကွဲမှုမှာတော့လူနှစ်ယောက်ထိခဲ့တဲ့ရရခဲ့တယ်လို့ရှမ်းတန်တော်စင်သတင်းမှာဖော်ပြထားပါတယ်ရှင်
မခင်ဖြူထွေးတင်ပြသွားတာပါရှင်တသက်ရှင်များရှင်ထိုင်းမြန်မာနယ်စပ်မဲအောင်ဆောင်ပြည်နယ်အတွင်းကမဲလက်ဆန်ကျေးရွာအနီးကတောင်ရင်မြစ်ကန်တွင်မှထားပြီးတော့မြန်မာဖက်ကိုပို့မဲ့ဆာနဲ့ဆာနာရိတ်ခါတွေကိုဒီကနေ့မနေ့ဆဲလိုက်ဒီကနေ့မနေ့တနအီလောက်မှထိုင်းဖက်ကကားတွေနဲ့ပြန်လည်တဲဆောင်သွားခဲ့ပါတယ်ဒီဆန်တွေနဲ့ပတ်သက်လို့ထိုင်းနိုင်ငံတွင်မှဝေဖန်မှုတွေလည်းထွက်ပေါ်နေ
Dine Dringani, Yamabeko, Pome, San Econiane, Sana Yaka, Yiki Sane Patalo, Tainanga and Dwema, Soyaga, Yama Sitago, Kuni Piresure, Wiva Muri Traponi Rava, Dia Dre, Tain Sitapega, Peter Yaka, Tiawin, Yinsu Tabi Chapare, Dina Maro, Sani Nigrega, Tain Dretchen, Family Nikanama Yoshi Nida Sanibu, Paduma Labi Tesa Namashidalu, Yama Sitane, Taipore Pinida, Kianu Begale, Yama Beko, Sani Telarane, Chikame, so be three beta Rava, Manido Maro, Tain Dretchenga, Tidagan Nida, Family Nikan and Nidore Chema, Yama Beka, Tain Beko, Pika Muri, Lode Dre, Tidagan Nija, Soe Muri Pippi, Throw Dre and Yashidaja. Tisanego, Messan and Niagani, Shibibu, Anabainego, Tonsu Gavare, Digni Mane, Tanaijo Chelamare, Tisanego, Tindaka Karine, Tesandabi, Beniama, Tatales, Uraguro, Matia Bibabu, Digesane Patalo, Taiwan Yijoga, Tama Koyanko, Gesago, Drinau Diga, Achia Chenides, will be Digni Drina Chilin with my donkey and Josu Dabare.
Tamika Panhala, Pipinuya.
ไอ้พันโนไปพันเรื่องของเค้าน่ะไม่หายการแผ่นดินของเค้าหรือพลเรือนหมดอ่ะท่านญาติมาเนซ่มาลุกไก่นี่แหละปกติเนซ่สีวายยางแหวปุษสารหมู่ฤดาผิดปีเนซ่มาชื่อเนี่ยญาติมาสะตะตะเผ่วินนี่หาแหละนี้สินซ้าตะหมู่ลัวเฉ็ดติชื่อนี่ล่ะหมดเนซ่กုံเตหมู่ยาท้ายနိုင်ငံကกုံเตฤาก็ปุษสารไปดาผิดเดถ้าโกปยัตนาบ่ဟုတ်เป้อเฉ่เฉ่นี่ล่ะผิดเดสุบีท้ายวินีจุกก็ပြောสุตัวล่ะวะ
Tanya Man is a ye lila nidu, Uansugaro, don't the pare. 开达都参与人绕一些工队有参与路一些地动车比如啊都有些什么多月如果必须有机要你参与工业要上去参与工业要上去都用的那必要的那怎么了如果啊没不久了参与我们都用的什么别的了没不久那么他血皮一直会翘起来就是一般样的 NEC 要来后的还是吧那么他这样看看花你尿点你这个是大概你的布的还是不是说家里你做六月好
的你跟你们呢说白马肉刚来这呢三一可能要呢也考虑过没算来那样但你没干那个你便宜带上多少倍没是谁给这个你撇单那么对呀了叫别人要给我带上多少来做了我们对呀的叫太难言也提到三亚的人你妈跑家里吧来先
妈姨妈妈先ပြည်တွင်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်ခုတော့ဒီကနေ့ပတ်စင်ကဏ္ဍတွေထက်ကအားကစားကဏ္ဍမတိုင်ခင်ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုထုတ်လင်းပေးပါမယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုဆန့်ကျင်ကန့်ကွက်သူတွေတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေအားလုံးပါဝင်တဲ့ Federal တပ်မတော်ပေါ်ထွန်းပြီးတော့အာဏာသိမ်းစစ်တပ်ကိုတိုက်ခိုက်ဖို့မျှော်မှန်းနေကြသလိုနိုင်ငံတကာလက်နက်အင်အားနဲ့ဝင်ရောက်ဆွတ်ဖက်ရေးကိုလည်းတောင်းတာတန်းတွေလည်းကြားနေရပါတယ်အခုမြန်မာနိုင်ငံရဲ့အခြေအထည်ကိုလက်နက်အင်အားအသုံးပြုတဲ့နည်းနဲ့ကျော်လွှားနိုင်မလားဆိုတာ1990ပြည့်ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်အဝေးရောက်ညွန့်မောင်းအစိုးရအဖွဲ့ဝင်တဦးဖြစ်ခဲ့တဲ့ဒေါက်တာတင့်ဆွေနဲ့ဦးကျော်ဆန္ဒဆွေးနွေးသုံးသပ်ထားပါတယ
်ဒေါက်တာတင့်ဆွေခင်ဗျာအခုမြန်မာနိုင်ငံမှာဆရာနာသိမှုဆန့်ကျင်တဲ့လှုပ်ရှားမှုကအချိန်မရပါဘူးတစ်ဖက်ကဘလောက်ငင်းငင်းမှုတွေပိုပြီးပြင်းထန်လာပေမဲ့ဆန့်ကျင်ုံကြွားတဲ့ဘက်ကလည်းပဲနောက်မဆုတ်တာကိုတွေ့ရပါတယ်ဒါပေမဲ့ဒီလောလောဆယ်မှာပွဲပြတ်သွားနိုင်တဲ့အခြေအနေမရှိဘူးလို့လည်းတွေ့ကြပါတယ်တချို့ကတော့ပြည်တွင်းမှာနေတဲ့လူတွေရဲ့တွေ့ချက်မှုတွေပါအဲ့ဒါပြည်ပကကျွန်တော်မြင်နေတာကတော့ဖိအားတွေစိတ်ပြင်းပြင်းထန်ထန်ဖြစ်လာနေတယ်ဆိုတော့လောက်ပဲသိတယ်ဒါပေမဲ့စိတ်လည်းထိရောက်ပါမလားဆိုတာသံသယရှိရဆရာအဲ့တော့ဆိုတော့ဒီအခြေအနေမှာဆရာမရှင်စနစ်ဖြစ်သိရေးဟာရုပ်ပြက်လူလကူနဲ့ဖြစ်လာနိုင်မဲ့အခြေအနေမြင်ပါလားခင်ဗျာ
အဲကျွန်တော်လည်းမထူးဘူးခင်ဗျာအာလူလကူကူကတော့ပြီးဆုံးသွားမယ်လို့ကျွန်တော်လုံးဝမထင်ပါဘူးစစ်တပ်ကလည်းဘယ်တော့မှနောက်ဆုံးမယ်လူမဟုတ်တယ်လို့ဒီတချီမှာပြည်သူလူလှုပ်ရှားမှုကြီးကအမ်ဒါမဟိုသူတို့ကသန်နိုင်ထံပြက်ပြက်သားသားချထားတဲ့လူတွေကအများစုကြီးဖြစ်နေတယ်ဗျ။အဲ့တော့ထိတ်တိုက်ရင်ဆိုင်မှုဟာတေတေကြီးကြီးသွေးတွေပေးအသက်တွေပေးတဲ့ရင်ဆိုင်မှုကြီးကလည်းဒီတနတ်တွေဒီလောက်ပြည့်ုံနေတော့ဟိုအញ្ញံခံအလျှော့ပေးသွားမယ်လို့မထင်ဘူးခင်ဗျ
။ဟုတ်ကဲ့ဆရာအဲ့တော့အခုဒီမှာသေကြီးရဲ့ကိစ္စတွေလည်းအင်တန်ကြီးကိုရကောင်းပါတယ်။တခါဝန်ထမ်းတွေသဘိန်ထောက်တဲ့အတွက်ကြောင့် CDM လုပ်တဲ့အတွက်ကြောင့်ပြည်သူတွေအခက်အခဲတွေ့ရတဲ့အပိုင်းလည်းရှိပါတယ်အထူးသဖြင့်ဆရာဝန်တွေ CDM လုပ်လိုက်တော့ကျန်းမာရေးအတွက်လောလောဆယ်အခက်ကြုံတဲ့ကိစ္စတွေလည်းကြားပါတယ်လူမအေးငွေကြေးကိစ္စလာကထုတ်ယူတဲ့ကိစ္စဗန်နေပေးတဲ့ကိစ္စဆိုတော့ဒီဟာတွေကိုကြော်လွှမ်းနိုင်ဖို့အတွက်လို့ထပ်ပေါက်အနေနဲ့တချို့ကစဉ်းစားလာကြတဲ့ဖြစ်ပါတယ်တိုင်းရင်းသားတွေရဲ့အင်အားတွေလူကြီးများရဲ့ခါတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါစုပြီးတော့ဒါ Federal တပ်မတော်ဆိုတာဖွဲ့စည်းပြီးတော့စီးရင်နဲ့လုပ်ရင်ထိရောက်လေမလားဆိုပြီးတော့ယူဆကြဟန်တူပါတယ်ဒါကြောင့်လဲဆယ်ရတက်မတော်ကိုတန်တာတဲ့အစံတွေကြားလာရပါတယ်ဆိုတော့ဒီဟာကဘယ်လောက်ဖြစ်လာနိုင်လဲကျွန်တော်ဆရာနဲ့ဆက်လက်ဆွေးနွေးကြပါမယ
်ဟုတ်ကဲ့ဒီကောင်းစဉ်ကိုဆွေးနွေးရတာကတော့အမတမ၄နှစ်ကျက်ပြန်ပါတယ်ခင်ဗျသို့တော်လည်းရသမျှအချိန်လေးမှာအတူတူပြောရလို့ရှိရင်1988တုန်းကလည်းတိုင်းသာလက်နက်ကိုင်ဖွဲ့စည်းပြီးကိုအာကိုမြုံမှန်းခဲ့ကြပါတယ်ခင်ဗျတန်းသာလက်နက်ကိုင်ဖွဲ့စည်းတွေကခပ်ပြေးလာတဲ့လူတွေကိုခိုးလုံဝန်ပေးတယ်တပ်စွန်းသမျှအကူအညီပေးတယ်ဥပမာ KNU ဆိုရင်ကျွန်တော်တို့ဟိုမြန်မာဆိုးအတွက်အမှန်တမ်းကျေးဇူးကြီးတဲ့ဖွဲ့စည်းဖြစ်ပါတယ်အဲသို့တော်လည်းပဲဒီစစ်တပ်ကိုပမာစစ်တပ်ကိုဝင်ပြီးတော့ထူးပြီးတော့တိုက်နိုင်ခဲ့ခြင်းမရှိပါဘူးအခုတချိန်ကတော့အရင်ကတည်းကပုံပြီး၄နှစ်ကျက်ပြန့်ပြီးတော့အနာဂတ်အတွက်လက်တွေ့ကျမယ်အခုမေကွန်းထဲမှာပါတဲ့ Federal တမရောဘောနော်ဖက်ဒရယ်အာမေကိုပြောဆိုလာခြင်းဟာဟို88တုန်းကကိုဘကဝန်ကူတိုက်ပြီးနေခြင်းနဲ့ဆိုတဲ့ဆန္ဒတဲ့ပို့ခဲ့ပြီးတော့အနာဂတ်ပြည်တော်စုပုံဖော်မှုကိုပါတကယ်ကိုကြီးမားတဲ့ခြေလှမ်းကြီးတစ်ခုကိုဟိုလှမ်းကြတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျဟုတ်ကဲ့
ဆိုတော့အဲအနာဂတ်ပြည်တော်စုဟုတ်ကဲ့အနာဂတ်ပြည်တော်စုဖက်ဒရယ်ပြည်တော်စုဖြစ်လာတဲ့အခါမှာတော့ဖွဲ့စည်းပုံပါညာနဲ့တမရောရဲ့ဖွဲ့စည်းပုံနဲ့ဖက်ဒရယ်တမရောဖြစ်ပြောင်းတဲ့ဖွဲ့စည်းစဉ်တာတန်ကြီးအကြောင်းရှိရပါစို့ဒါပေမဲ့လောလောဆယ်မှာတကယ်လို့ဖက်ဒရယ်ပြည်ထောင်စုတက်မတော်လို့စူးစစ်စစ်မဟုတ်ဖ ೇನೆ တိုင်းသားနယ်မြေတွေကတိုင်းသား
แล้วนักการเงินอาจจะต้องให้อาจจะสิ่งไหนมีการสุดท้ายคุณเนี่ยมีการกู้ได้ส่วนปุ่งสามยูสูงกว่าแต่ในนี้สกังสีประมาณพีอาร์ปูบิสเอลแต่ในยาเจ้ามือเราที่เดียวพิลานั่นพีอาร์เตรียมมือการเราชินเองมาเนี่ยมันรวยมาตัวชินเองกันเลยแต่พี่เมย์จริงๆมหาวิทยาลัยจะสร้างอะไรสิ่งสุดท้ายตัวอย่างอัตราตรงนั้นเนี่ยนักการเงินเว้ย แล้วตัวมาเลยเราเลี้ยงงานที่เราชี้เลยตัวอาตาเจ้ากูจะนอนรออยู่บีโร่ได้เป็นส่วนตัวใจส่งได้กูจะนอนรออยู่ยาจ้าใช่ไหมแต่เช็คหมดเนาะตัวตอนเด็กเองอีร้องพี่อาหมัดแต่งงานแล้วนักการเงินก็ตัวนี้อาตัวกำลังกับเวมุตัวนี้อาหมัดชี้เลยตัวมีมือสูบกูกับเวมุเลยลูกชายเป็นเลยเว้ยที่พี่รู้ลูกชายมุอยู่ปุ๊บบีโร่โอ้จีมา ปีโร่ตีเปียวเนเร่กุกังกาวมุกุพิเศษในนั้นลูน้ำเจ้าเราเบี้ยงงานจ่าเร่ฟัดรับบีรองส่งเลยฟัดรับตั้มรอดเลยเวทุกอาอะคู่เรียกอะเสียงเบี้ยจ่าเร่สูเร่ที่ทุกมันยองกูมาเร่ที่เจเร่เวทาจังหวะเป็นเนี่ยที่สุดเลยที่กูในเมืองไทยในคุณโดนักบุฟโฟมุมาที่มาเรื่องจังหวะมีมาเรื่องเนี่ยแล้วที่
เสียหน้าจริงๆก็สั่งยินเลยดูดูว่าปีบ้าอินอาวุยมันยากอะไรจ้าวอะไรไอ้ลูกปีบ้าเราอินอาเนี่ยมันยากสุดขั้นแล้วมั้งส่วนยามันเจ็ดดูว่าเสียเป็นลูกยามเจ้าจริงไหมเนี่ยมีอะไรดูดีเลยจังหวะปีตัวมันยามาวุ้ยตัวเราเล็ดด้วยจามุไปงาโรขณะวุ้ยเจ้าตัวนักเจ้าตัวรูปโรตเกเรนจ้าโรนั่งยังตะการตัดสุราลาบิโรวันบุขึ้นนั่งเจ้าลาลาไอ้จามะไม่ไปเลยครับเนี่ยฉะนั้นส่วนนั้นดูว่าคุณจะนั่งจิ้มเจ้าเกเร ละยูเอ็นยูเอสโรมาฮุบเตะชาติมีอ่ะเวลาเองฉะนั้นส่งส่งที่เกิดปอนน้องทำบัวมาจากกูนี่ก็ที่เป็นนิมิกูเดี๋ยวจะเยาว์วันที่เนี่ยที่เป็นเชื่อเลยอะคุกที่เชื่อโอ้ฉะนั้นส่งยังกันตาวะเว้ยแต่จำนั่งงานจัดกูมีอะไรกูแต่งหน้าแต่ตีอันนี้แต่สอนเราสอนเรื่องเชิงอาบุบีเล็ดด้วยจ้าบีโร่บุบีโร่ฉะนั้นนั่งงานเนี่ย
โอเคเสียดูเสียเที่ยวรู้นั่นไม่ทุกอย่างเลยจริงๆแล้วทุกอย่างพี่อาวิอาจิไอ้รู้แต่พัฒนาวันนี้เนาะดีเป็นการเลี้ยงมาไม่รู้สิว่ามีมาเนี่ยฮะโปรซีวอที่เดียดาสิ่งนี้พี่ตอนนี้จะพูดสิ่งเหล่านี้ที่นี่จะเสียว่าเสียงกูเสียเสียว่าโอเคเท่าตอนเด็กเจ้าของคนอุปมาไปเลยทั้งหมดมาเรื่องกูเห็นเชิงอ่ะที่เป็นเคนจิมิโอคุนั่นไงนะก็มาไม่ใช่หรอก ดีอเมริกามาเลยดีสู้อ่ะเด็ดแต่ละปีรอดีเด็ดแต่รุ่นปัจจุบันยังยี่สิ่งยี่ลงจุงยี่ก็เจ้าหน้าว่าเลยครับเนี่ยกูอินโดแปซิฟิกโลกเลยอินเดียตะมูเรียเนี่ยแปซิฟิกตะมูเรียจะเสร็จอยู่ฮะเคนเจนเดมาเนี่ยมันยังไงปานี่เลยที่มาเดียวไหนงั้นกูเท้าเช่าจะจำมาละอเมริกาเบกันเลยจีนี่เลย
ส่วนเดียวกันที่ว่าติงเดือดรู้ตัวติงเนี่ยไม่รู้จะเอามาเที่ยวมือเมริกามาก็เลยส่วนผู้ลาเลยไหมหรือจะเอามาเที่ยวมือแต่เกลือด่านั่นไงไอ้นั่นไงนี่นักคู่ก็มันเที่ยวไม่ได้เนาะฉันรู้ว่าแต่แกโหกินฟรีปอนอ๋อมีอะไรเงี้ยจะกังพิมพ์มาอะไรอย่างนั้นสวยมากเลยครับโอเคโอเคส่วนที่รู้แต่ดูแลสิทธาจะอยากวิสุรุยมีอะไรเงี้ยปังเงี้ยผู้ที่เสียหน้าชิ้นเนี่ยจะส่งดู ลาลาก็ภาษีดีเลยใช่หรอครับทุกคนจะนอนมีนาการอ๋อกูเลยต้องไปกับการอ๋อยออเมริกันปีรองสุดอ๋อนั่งกับอุยอปักอเมริกาอ๋อยาดีเช็คกันแต่เมื่อกี้สิ่งนี้จะยุ่ยเช็ดเดียวทาร์เรสัวกูอันนั้นเปลี่ยนรวยไรเปล่าลูกโยราจะเช็คเนาะนอกจากอาเซียนเนี่ยที่อยู่เป็นการอ๋อคือส่งส่วนนี้ลายจังลูกเปล่าลูกโยรี ตัวเดียวเดี๋ยวสิ่งสิ่งการอ่ะแต่เนี่ยเราเชื่อว่าจุดเดียวจริงมาประตูลาลาประตูเสียจะเสียจะลำคำรู้ตัวเปลี่ยวท่าเลยครับเนี่ยเออเปลี่ยนอันนั้นไม่ลาลาเสียจะส่วนหนึ่งมุกลาลาเลยจรวดคุ้มจริงจรวดไม่ก้าวมาตัวเดียวเจ้าเราแบบปามาปีเที่ยวกูแบบเปลี่ยนเปลี่ยวอะไรสิ อันนั้นเป็นสิ่งที่กังวลกังขาวในยุคที่เรื่องสุดยอดที่เราไปสบายกันนะเดี๋ยวฮะตัวเย็นมันยังไงมาชีเรื่องโจซีว่าลูกมายังมันยังไงมาดูโอชูโอชูที่ยังน่ารู้ยังไงคุณบอกได้ส่วนมีปีรุ่นรุ่นแบบเบลูมายัดจะไม่ปูไม่ใช่โอซีว่าเอลูกอ่ะเจ้ากูแค่เด็กขามาเดี๋ยวก็ตัวเย็น
ပြောထားပြီးသားဖြစ်တဲ့တွဲဆုံဆွေးနွေးလမ်းကိုစစ်ကောင်စီမလိုက်လိုက်အောင်ဖိအားတွန်းအားဆွဲအားတော့မဟုတ်အဲသူကိုယ်တိုင်ကစမတ်ဆန်ရှင်နေများလုံလာရင်တော့တွဲဆုံဆွေးနွေးလမ်းကြောင်းပုံကောင်းရဲ့လို့ယူဆပါတယ်ကြတခုပေါ့နော်နောက်ဆုံးတစ်ခုကတော့ဖြစ်နိုင်ရင်လည်းတော့နေပါတယ်တက်တွင်းပုံကံပုံနဲ့အာနာသိမ့်ဘူးပေါ့နော်ဒါလည်းမဖြစ်နိုင်ဘူးလို့တော့ကျွန်တော်တို့ပြောမရတဲ့အခြေအနေ
ကျွန်တော်ကဒီကိုမုံနာပဲဆရာဒါပေမဲ့လည်းဝင်ရောက်ဖြံဖြီးပြီးရဲ့ဆိုရင်တော့တက်တဲ့အစစ်စာကြောင့်ထွက်ပေါက်တစ်ခုနဲ့လက်ခံခေါင်းလက်ခံကြမှာပါဒါပေမဲ့စစ်တပ်ထဲမှာအာနာသိမ့်နေဆိုတာကတော့တချို့ကစစ်တပ်တွေကထပ်ပြီးတော့နောက်ပြောက်တက်လာပြီးတော့ဒီလမ်းကြောင့်ပဲသွားလိမ့်မယ်လို့တွေ့ကြပါတယ်ဖိလစ်ပိုင်မှာလုခဲ့တဲ့ရာမိုးစ်လိုအန်ရီလီလိုလို့ဖြစ်လာလိမ့်မယ်လို့ ဟုတ်ပြီတဲ့ပြည်ကကျွန်တော်အမြင်ပေါ့နော်ပုံမှန်လေးနဲ့ပြောရင်အဲ့တော့ဒီတိုက်ပွဲဟာဒီပြည်ကအဒွန်းစတာရှီလာတော့တိုင်းပြည်အခြေအနေကတော်တော်ကိုဆူတဲ့ဆူလာလိမ့်မယ်လို့ယူဆပါတယ်ဘယ်လောက်ဒီဆူရမှုတံကိုဘယ်လောက်တာရှီခံနိုင်ရမလဲမြန်မာပြည်သူတွေအဲ့ဒါတစ်ခုလည်းစဉ်းစားကြရလို့ထင်ပါတယ်ဆရာမှန်တယ်ဗျဟုတ်ပြီသို့တော်လေဒီတော့မြင်တာကမလွယ်ရနေတာတခုကျွန်တော်တို့ကျင့ ဒီကလာတဲ့ဧကလာတဲ့ဧတာရုံနိုင်ငံရေးအစ္စရာဒီတာတွင်ငငရေးပြဿနာကမလားကမ္ဘာပြဿနာတစ်ခုတည်းအကြောင်းနေပြီဆိုတော့ဘယ်သူမှမနေတာတော့ဝိုင်းပြီးဝုန်းပြီးတော့ဟိုကြောင်းရတိုက်ကြဆွဲကြအနည်းတွေလုံးလာနိုင်တယ်ဒါလောက်ပွန်လာနိုင်ရပေါ့နော်အဲ့ဒီအခြေအနေဒီလိုလူကလည်းဟာတကယ်ကိုဟိုတန်နေထံခိုင်နိုင်မှာမနဲ့
ဆွေးကြမယ်ဆိုတဲ့အတွက်ကျွန်တော်အမြင်ကတော့ဟိုဖော့စ်ဆောက်ဖို့ခေါ်တယ်မပြတ်နိုင်တဲ့မျိုးနဲ့ပြမဟုတ်ထဲနဲ့ပြတ်နိုင်တဲ့မျိုးနဲ့ပြရပြည်သူဘုရုပ္ပကကနိုင်ရဖို့လမ်းကိုတော့ကျွန်တော်မြင်တယ်လို့ပြောပြသေးတယ်။ဦးကျော်စန္ဒရဲ့မြန်မာအရေးတုံသက်ချက်ကိုကြားခဲ့ရပါရှင်ခုတော့အာကစားကဏ္ဍပါကိုရနိုင်ကစူးစီးတင်ပြထားပါတယ်။
ဂੁਰਬਾ ဗျူရဲ့အောက်သာအစီအစဉ်မှာတော့နာမည်တိုကျိုအိုလံပစ်ပြိုင်ပွဲနဲ့ပတ်သက်ပြီးတော့တင်ဆက်ပေးသွားမှာဖြစ်ပါတယ်။တိုကျိုအိုလံပစ်ပြိုင်ပွဲနဲ့ပတ်သက်ပြီးတော့အရေးပါတဲ့ဆုံးဖြတ်ချက်တစ်ခုကိုပြီးခဲ့တဲ့မတ်လ20ရက်နေ့မှာချမှတ်လိုက်ပါတယ်။ဒါကတော့2024တိုကျိုအိုလံပစ်ပြိုင်ပွဲကိုနိုင်ငံတကာကနေလာရောက်ကြည့်ရှုမဲ့ပရိသတ်တွေကို
အခုလောလောဆယ်တကဘာလုံးအတိုင်းအတာနဲ့နိုင်ငံတကာခီးသွွားလာမှုတွေကိုတင်းတင်းကြပ်ကန့်သတ်ထားတဲ့အချိန်ထဲမှာပဲကမ္ဘာတဝန်းယောဂကူးစက်မှုတွေကဆက်ပြီးပြင်းထန်နေဆဲဖြစ်ပြီးတော့ဗိုင်းရပ်မျိုးကွဲတွေလည်းအတွင်းမများထွက်ပေါ်လာပါတယ်။ဒါကြောင့်လက်ရှိအခြေအနေအရလာမယ့်နွေရာသီမှာပြည်ပကနေလာကြမဲ့သူတွေကိုဂျပန်နိုင်ငံတဲကိုဝင်ပွင့်ပေးဖို့အတွက်အတော်လေးကိုခက်ခဲတဲ့အနေအထားဖြစ်
ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော် ကျွန်တော်တို့ဒီစန္ဒပြတဲ့လူတွေကိုလိုက်ဖြုတ်ခွင်းနေတယ်ရှင်။ဒီကောင်းစဉ်ကိုဆွေးနွေးရအောင်ဝင်ခွင့်ပေးတာကတော့ဝန်ထဲစရာအခြေအနေတစ်ခုပါ။သူတို့ပြင်ကာကွယ်သေးတွေပေါ်ထွက်လာတဲ့အချိန်မှာအာသာဝါဒနာရှင်ပိဋကတ်တွေဘက်ကလည်းကံမဲကိုတွားရောက်အပ်ပေးကြဖို့မျှော်လင့်နေခဲ့ကြတာပါ။ The IOC together with IPC fully respect and accept this decision having been taken.
ငံငါကပြည်သက်တွေကိုဝင်ခွင့်မပေးဖို့ဆုံးဖြတ်လိုက်တဲ့အပေါ်မှာငံငါကအိုလံပစ်ကော်မတီနဲ့မတန်ဆွမ်းအိုလံပစ်ကော်မတီအနေနဲ့အပြေအဝလေးစားလက်ခံပါတယ်။ပြိုင်ပွဲမှာပါဝင်မဲ့သူတွေအားလုံးဘေးကင်းလုံခြုံမှုရှိဖို့အတွက်ကျွန်တော်တို့အနေနဲ့ဒီဆုံးချက်ချက်ကိုလက်ခံပါတယ်။
ဒီလိုနိုင်ငံတကာကလက်မှတ်ဝယ်ထားတဲ့သူတွေကို ပတ်စံနေပြန်အမ်းသွားမယ်လို့ဒိုင်မွေးချင်းမာရီကော်မတီဘက်ကတော့ကြေညာချက်ထုတ်ပြန်ထားပါတယ်။ဒိုင်မွေးချင်းမာဘုတ်အတွက်ဂျပန်နိုင်ငံကစုစုပေါင်းဒေါ်လာ12.6ဘီလီယံကျော်သုံးစွဲခဲ့တာပါ။နိုင်ငံတကာကနေဝယ်ထားတဲ့လက်မှတ်တွေကိုပြန်အမ်းမှဖြစ်တဲ့အတွက်တိုကျိုအိုလံပစ်ပြိုင်ပွဲအနေနဲ့ငွေကြေးအဖြစ်အကြီးအကျယ်ဆုံးရှုံးမှုတွေရှိမှဖြစ်ပြီးတော့
မတန်ဆန်းအိုလံပစ်ကိုတော့ဩဂတ်လ20ရက်နေ့ကနေစက်တင်ဘာ9ရက်နေ့ထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။ကိုရနိုင်တင်ဆက်ထားတဲ့အားကစားကဏ္ဍကိုထုတ်လွှင့်ပေးလိုက်တာပါရှင်။ VOA ကနေအခုအတန်းလွှင့်နေတဲ့တနင်္လာနေ့စာအစီအစဉ်အားလုံးကိုအစီအစဉ်ပြပြချင်းမြန်မာစံနှုန်းချိန်ည09:00နာရီနေ့စက်တင်ဘာ9ရက်နေ့ထိ
အခုတော့သတင်းအကျဉ်းချုပ်ကိုတင်ပြသွားပါမယ်။ဒီကနေ့မှာတနင်္ဂနွေအတိုင်းတာနဲ့စစ်အာဏာရှင်ကိုအတန်တိတ်ကန့်ကွက်ဆန္ဒပြကြဖို့အစောပိုင်းနှိုးဆော်ခဲ့ကြတဲ့အတိုင်းရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေအပြင်နိုင်ငံတော်ကတည်တာအနှံ့မှာပါအတန်တိတ်တပိတ်တွေကိုတညီတညွတ်တည်းဆင်နွှဲခဲ့ကြပါတယ်။မြို့ရွာတွေမှာပုံမှန်ပြန်ဖြစ်နေပြီလို့စစ်ကောင်စီကပြောဆိုနေတာကိုခြေဖြစ်တဲ က်ဆန္ဒနဲ့အယောင်ဝယ်လုပ်ငန်းတွေအတော်များများကိုလည်းပိတ်ထားပါဗျ။ထအပြင်ဗအန်းကံပလက်မှုတုံပကံနဲ့ကျိုင်းတုံမျိုးတွေမှာလည်းဒေသခံတွေကအင်ဂျင်မထွက်ပဲနဲ့အတန်တိတ်တပိတ်လောက်ကြပါတယ်။စကိုင်းတိုင်းကသားနဲ့မလေးတိုင်းမြင့်ငယ်မျိုးတွေမှာတော့အရင်နှစ်တွေလိုလမ်းလျှောက်ချီတက်သူတို့ရှိခဲ့ပါတယ်။မြန်မာနိုင်ငံမှာဖက်ပြိုင်လာတရရနေကစစ်တပ်ကမြန်မာအရတားအစိုးရကိုဖြုတ်ချတဲ့အပေါ်အပြင်းထန်ရှုံချထားတဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီဆုံးဖြတ်ချက်မူကြမ်းကိုကန့်ကွက်သူမရှိမဲမခွဲပဲနဲ့လူအခွင့်အရေးကောင်စီကနေဆုံးဖြတ်အတည်ပြုလိုက်ပါတယ်။အရေးပေါ်အခြေအနေကြီးညာပြီးတော့လွှတ်တော်ကိုပယ်ချတာသမရဦးမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အပါအဝင်အစိုးရကောင်ဆောင်ပိုင်းတွေနိုင်ငံရေးသမားတွေတည်ထောင်သမားတွေအရာဖက်လူမှုအဖွဲ့အစည်းအသီးတွေကလူပုဂ္ဂိုလ်တွေကိုမတရားဖမ်းဆီးတဲ့အပေါ်မှာလဲကုလလူအခွင့်အရေးကောင်စီကအပြင်းထန်ကန့်ကွက်ရှုံချထားပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံရသူတွေထက်ကအယောက်600ကိုစစ်အုပ်ချုပ်ရေးကောင်စီကဒီကနေ့ပြန်လွတ်ပေးလိုက်ပါတယ်။ဒီကနေ့လွတ်မြောက်လာသူတွေထဲမှာဖဲပြိုင်လာ29ရက်နေ့ကတည်င်းယူရင်အဖမ်းခံရတဲ့ AP တည်င်းဌာနကတပ်ပုံတည်င်းထောက်ကိုသိန်းစော်လည်းပါပါတယ်။တည်င်းထောက်ကိုသိန်းစော်ကို905ကကြီနဲ့ဆွဲဆိုထားတဲ့အမှုကိုတရရလူကရုပ်သိမ်းလိုက်တာကြောင့်အခုလိုလွတ်မြောက်လာတာလို့ရှင်းနေကပြောပါတယ်။ဒီကနေ့ညအတွက်ထိတ်ကြောင်ရောက်တဲ့တင်အချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီညအစီအစဉ်ထုတ်လို့ရင်းမှုကတော့မာဆူမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ပက်ထရစ်ဒီယာဖြစ်ပါတယ်။ VOA American အတန်မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6:00 AM အထိလိုင်းဒိုမီတာ24kHz 1.1.3 လိုင်းဒိုမီတာ40kHz 9440လိုင်းဒိုမီတာ51kHz 5809တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျမရှင်လန်းပါစေရှင်။ကျမနန်းလောပါ။Thank you.
This program has come.